Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ30ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျမရေတနာကျော်ပါ။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရဓာတ်ရိုက်ဆက်သွယ်မှုရရှိနေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါရည်။ကျူးဘားနိုင်ငံဟာဗာရာမြို့တော်မှာတွားရောက်ပြီးတော့တာဝန်ထမ်းဆောင်နေတဲ့အမေရိကန်တန်ဝန်တန်းတွေရဲ့ကမရှိမဖြစ်အဲ့ဒီမှာရှိနေရမယ့်တန်ဝန်တန်းကလွယ်လို့ကျန်တဲ့ဝန်ထမ်းတွေအားလုံးကိုပြန်ပြီးတော့ခေါ်လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာပါရည်။ဒီလိုမျိုးနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်ရှာဖောင်ရည်
။ကောင်းပါပြီရှင်။ဒီကနေ့ညအနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
The reason this bill failed is because millions of Americans didn't want it.
ဥပဒေထံအရေးနိုင်ခဲ့ရတဲ့အကြောင်းရင်းကတော့အတန်းပေါင်းများစွာသောအမေရိကန်တွေကအလိုမရှိကြလို့ပါလို့အမေရိကန်ပြည်ထောင်စုဒီမိုကရက်တစ်ပါတီက Chuck Schumer ပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒါ့အပြင်ထိုင်းနိုင်ငံကမြန်မာအလို့သမားတွေဆန္ဒပြမှုအဲနောက်မှာတော့သတင်းတော်မှဆုနဲ့မြန်မာတခွင့်အစည်းအဝေးကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
။အမေရိကန်အစိုးရနဲ့မြောက်ကိုရီးယားအစိုးရဓာတ်ရိုက်ဆက်သွယ်မှုရရှိနေပြီလို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောသွားပါတယ်။ပြီးတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un အစိုးရဟာဒီဆွေးနွေးပွဲတွေပြုလုပ်ဖို့တကယ်ပဲစိတ်ဝင်စားသလားဆိုတာစုံစမ်းနေတယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရှေ့တိုးလှုပ်ဆောင်နေမှုကိုဝိုင်းဝန်းပြီးတော့ဖိအားပေးရမှာတရုတ်နိုင်ငံရဲ့ပူးပေါင်းရရှိမှုကြိုးပမ်းဖို့အတွက်ပီကင်းမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောသွားခဲ့ပါတယ်။တရုတ်သမ္မတရှီကျင်ပင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဘလို့ဖိအားပေးနိုင်မလဲဆိုတာနဲ့တရုတ်နဲ့အမေရိကန်နှစ်နိုင်ငံကုန်သွယ်ရေးနဲ့ရှေ့လနိုဗ ెంబ ာလမှာတရုတ်နိုင်ငံကိုပထမဦးဆုံးအကြိမ်ဖြစ်နေရောက်ရှိလာမယ့်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ခီးစဉ်တွေဘလို့ပြင်ဆင်ကြမလဲဆိုတာတွေကိုခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့ကြပါတယ်။စနေနေ့အစောပိုင်းကတော့တရုတ်နိုင်ငံရဲ့ထိပ်တန်းတန်တမန်ဖြစ်သူနိုင်ငံတော်ကောင်စီဝင်ရန်ဂျေးချီတရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်းယီတို့နဲ့တီးကြားစီတွေ့ဆုံခဲ့ပါတယ်။အရေးကြီးမြောက်ကိုရီးယားနိုင်ငံရဲ့ပြည်ပကုန်သွယ်မှုမှာတရုတ်နိုင်ငံကအများဆုံးလှုပ်တာဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ပြည်ပကုန်သွယ်မှု 90% ရာခိုင်နှုန်းကတရုတ်နိုင်ငံနဲ့ဖြစ်ပါတယ်။မြောက်ကိုရီးယားကကြောင်မီးသွေးတန်တတ်တူရိုင်းခဲတတ်တူရိုင်းနဲ့ပင်လယ်ဇာတွေတင်သွင်းနေတာကိုရှော့ချဖို့ကိစ္စမှာအမေရိကန်နဲ့အနီးကပ်တိုင်ပင်ပြီးတော့ဆွေးနွေးတာတွေရှိပါတယ်။အခုဆိုရင်တရုတ်ကကုလသမဂ္ဂရဲ့အရေးယူပိတ်ဆို့မှုအတိုင်းလိုင်းနာလှုပ်ဆောင်ပြီးတော့မြောက်ကိုရီးယားရဲ့စီးပွားရေးလုပ်နေတာတွေကိုမြောက်ကိုရီးယားနဲ့စီးပွားရေးလုပ်နေတာတွေကိုရပ်တန့်ခြင်းနဲ့ပုံတွေ့လာရတယ်လို့အမေရိကန်အရာရှိတွေကလည်းပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်အစီအစဉ်ကိုဆက်မလုပ်ဖို့ဖိအားပေးတဲ့အနေနဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုပို့ပြီးတင်းကျပ်လှုံ့ဆော်ထားတာလည်းဖြစ်ပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်နိုဝင်ဘာလကျရင်အာရှနိုင်ငံ၅နိုင်ငံကိုခီးသွားအောင်မှာဖြစ်ပါတယ်။ဒါဟာသူသမ္မတဖြစ်ချိန်ကစလို့ပထမဆုံးအကြိမ်သွားရောက်တဲ့အာရှခီးစဉ်ဖြစ်ပြီးတော့ဒီခီးစဉ်တွေမှာဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားရောက်မှာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ချင်းချောင်းမှုကိစ္စကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့ခန့်မှန်းနေကြပါတယ်။သမ္မတထရမ့်ဟာအာရှ၅နိုင်ငံကိုနိုဝင်ဘာ3ရက်ကနေ14ရက်နေ့အတွင်းသွားရောက်မှာဖြစ်ပြီးတော့သူနဲ့အတူသမ္မတကတော်မလာနီယာထရမ့်လည်းလိုက်ပါသွားမှာဖြစ်ပါတယ်။ဒီခီးစဉ်တွေမှာသမ္မတထရမ့်ဟာဗီယက်နမ်နိုင်ငံမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးဖိုရမ်ကိုတက်ရောက်မှာဖြစ်သလိုဖိလစ်ပိုင်နိုင်ငံမှာကျင်းပမယ့်အာဆီယံအရှိတောင်အာရှနိုင်ငံများအသင်းရဲ့ဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးကအမေရိကန်ကိုဝေဖန်ပြောဆိုမှုတွေကြောင့်သမ္မတထရမ့်ဟာဒူတာတေးကိုထောက်ခံတယ်ဆိုတာကိုပြသဖို့တွန့်ဆုတ်နေတာကြောင့်သူ့အနေနဲ့မနီလာမှာပြုလုပ်မယ့်အာဆီယံညီလာခံကိုတက်ရောက်ဖို့ကိစ္စဟာပြီးခဲ့တဲ့ရက်ပိုင်းအထိတော့မရေမယာဖြစ်နေခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကနယူးယောက်မြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့အာရှနိုင်ငံခေါင်းဆောင်တွေကအမေရိကန်အနေနဲ့အာရှကမဟာမိတ်တွေနဲ့တသားတည်းရှိတာကိုပြသဖို့အတွက်ညီလာခံတက်ရောက်ဖို့ကိုသူတို့ကစည်းရုံးနိုင်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်။မနီလာမှာကျင်းပမယ့်အာဆီယံညီလာခံကိုတက်ရောက်ဖို့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုအမေရိကဆုံးဖြတ်လိုက်တဲ့အတွက်အမေရိကန်ရဲ့အာရှမူဝါဒမြောက်ကိုရီးယားနိုင်ငံတစ်ခုတည်းနဲ့သက်ဆိုင်တာမဟုတ်ပဲအရှေ့တောင်အာရှနိုင်ငံတွေနဲ့လည်းသက်ဆိုင်တယ်ဆိုတာကိုထပ်လောင်းအာမခံလိုက်တာဖြစ်တဲ့ဆိုပြီးတော့အာရှနိုင်ငံခေါင်းဆောင်တွေကကြိုးစားလိုက်ကြပါတယ်ခင်ဗျာ
ကျူဘားနိုင်ငံဟာဗာနာမြို့တော်မှာတွားရောက်တာဝန်ထမ်းဆောင်နေတဲ့အမေရိကန်တန်တမာ22ဦးကိုကျန်းမာရေးထိခိုက်အောင်လို့တိုက်ခိုက်မှုတွေလုပ်တာကိုတုံ့ပြန်တဲ့အနေနဲ့အဲ့မှာမရှိမဖြစ်နေရမယ့်တာဝန်ထမ်းတွေကလွဲလို့ကျန်တဲ့တာဝန်ထမ်းတွေအားလုံးကိုပြန်ခေါ်လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကကြေညာလိုက်ပါတယ်အမေရိကန်ပြည်ထောင်စုဟာကျူဘားနဲ့တန်တမာဆက်သွယ်ရေးဆက်ပြီးတော့ထားရှိအောင်မှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်တန်ဝင်တန်းတွေရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုကိုတော့ဦးစားပေးလှုံ့ဆော်ရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတောက်ကြနေကပဲကြေညာချက်ထုတ်သွားပါတယ်။အမေရိကန်တန်ဝင်တန်းတွေဘလို့အနေရမျိုးနဲ့ကြုံရလဲဆိုတာတော့မသိသေးဘူးလို့ Mr. Tillerson ကပြောပါတယ်။ဒါပေမဲ့လည်းတန်ဝင်တန်းတွေဟာအကြားအယုံထိခိုက်မှုရှိတာ၊ခေါင်းမူတာ၊ခေါင်းကိုက်တာ၊ပင်မနှွမ်းနယ်နေတာအယုံကြောထိခိုက်တဲ့ဝေဒနာတွေနဲ့အိမ်မပြောတဲ့ဝေဒနာခံစားရတယ်လို့မစ္စတာဒေးလစ်ဆန်ကအကြီးညာချက်ထဲမှာပဲပြောထားပါတယ်။ဒါမဲ့လည်းစုံစမ်းစစ်ဆေးသူတွေအနေနဲ့တော့ဘာရောဂါလဲဆိုတာကိုတိတိကျကျမပြောနိုင်သေးဘူးဖြစ်နေသေးတယ်လို့ဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီကိစ္စနဲ့ပတ်သက်လို့အမျက်ဒေါသထွက်ရကြောင်းသတင်းတောက်တွေကိုအိမ်ပြူတော်မျက်ခင်းပြင်မှာပြောသွားခဲ့ပါတယ်။ဟာဗာနာမြို့တော်ကဟိုတယ်တွေမှာအမေရိကန်ဝန်ထမ်းတွေကြုံရတဲ့တိုက်ခိုက်မှုတွေရှိတာကြောင့်အမေရိကန်နိုင်ငံသားတွေကျူဘားနိုင်ငံခီးမထွက်ကြဖို့အမေရိကန်ကသတိပေးချက်ထုတ်ပြန်ထားတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနထိပ်တန်းအရာရှိတွေကပြောပါတယ်ရှင်
။ကိုလိုမီးယားနိုင်ငံမှာဆိုးရနဲ့ ELN လို့ခေါ်တဲ့အမျိုးသားလူမျိုးရေးသဘုံအဖွဲ့တို့ကြားမှာအခုလအစောပိုင်းကရခဲ့တဲ့နှစ်ဖက်အပြစ်ခတ်ရစေးရေးသဘောတူညီချက်ဟာမနေ့ဖြန်တနင်္ဂနွေနေ့မှာစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ ELN အဖွဲ့ခေါင်းဆောင် Nicholas Rodriguez ကအပြစ်ခတ်ရစေးရေးသဘောတူညီချက်စတင်တဲ့နေ့မတိုင်ခင်သဘောအဖွဲ့ဝင်အားလုံးကိုအပြစ်ခတ်ရကြဖို့အင်တာနက်ကနေဗီဒီယိုဖိုင်ကတဆင့်အမိန်ပေးလိုက်ပါတယ်ဒီကနေ့တနိုင်ငံလုံးမှာရှိတဲ့တပ်တွေကိုတိုက်ခိုက်တာတွေကိုရပ်ဆိုင်းပြီးတော့ကိုလံဘီယာအစိုးရနဲ့အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တို့ကြားဆွေးနွေးညှိနှိုင်းခဲ့တဲ့နှစ်ဖက်အပြစ်ရသဘောတူစာချုပ်ကိုသစ္စာရှိရှိလိုက်နာကြဖို့သူ့အနေနဲ့အမိန်ထုတ်ပြန်လိုက်ကြောင်းဒီသဘောတူညီချက်ကအောက်တိုဘာ၁ရက်နေ့ညသကောင်ကနေလာမယ့်2018ဇန်နဝါရီ6ရက်နေ့အထိအပြစ်ရဆိုင်သွားမှာဖြစ်တယ်လို့သူကပြောပါတယ်ဤအမျိုးသားလူမျိုးရေးတပုံဖွဲ့ရဲ့တပ်ဖွဲ့ဝင်ထောင်ကားအနေနဲ့အမိန့်ကိုနာခံပြီးတော့ဆိုရတပ်ဖွဲ့တွေကိုမတိုက်ဘူးလို့သူ့အနေနဲ့ယုံကြည်ကြောင်း Rodriguez ကပြောပါတယ်ဒါပြင်တောက်ကြနေတုန်းကလည်း Colombia သမ္မတ Juan Manuel Santos ကယာယီအပြစ်ရဆဲမှုစတင်လိုက်တဲ့အချိန်ကစပြီး Colombia တပ်ဖွဲ့ရဲ့အနေနဲ့လည်းတပုံဖွဲ့ကိုမတိုက်ခိုက်ဖို့အမိန့်တရက်ကိုလက်မှတ်ရေးထိုးလိုက်ပါတယ်ဤအဖွဲ့အနေနဲ့တမိုင်းမှာပထမဆုံးလက်မှတ်ရေးထိုးလိုက်တဲ့အပြစ်ခတ်ရစေးသဘောတူညီချက်ဖြစ်တယ်လို့လည်းသမနာဆန်တိုစ်ကပြောလိုက်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်အမိမြေလုံခြုံရေးယာယီဝန်ကြီးအီလိန်းဂျူခာဟာရီကိန်းမုန်တိုင်းဒန်သင့်ပေါ်တိုရီကိုဒေသကိုတွားရောက်ပြီးတော့မုန်တိုင်းတွေကြောင့်အဲ့ဒီဒေသခံတွေဘလောက်ကြီးမားတဲ့ဒုက္ခနဲ့ကြုံရသလဲဆိုတာပြည်သူ့အစိုးရတေချာနားလည်သဘောပေါက်ပါတယ်လို့ပြောသွားခဲ့ပါတယ်။တောက်ကြနေကအဲ့ဒီဒေသကိုရဟတ်ရင်နဲ့ရောက်ရှိသွားတဲ့မစ်ဂျူခာပေါ်တိုရီကိုနဲ့ US Virgin Islands ကျွန်းစုတွေမှာဒေသခံတွေဘလောက်ဒုက္ခရောက်နေကြလဲဆိုတာသိပါတယ်။ကျမတို့ဒီနေရာကိုရောက်နေပါပြီ။အကူအညီပေးဖို့ရောက်နေတာပါ။အထောက်ပံ့ရိတ်ခါတွေထပ်ပြီးတော့ပို့ပေးနေပါတယ်။ဒီမှာကုညီကယ်ဆယ်ရေးလုပ်မဲ့သူတွေထပ်ပြီးတော့လွတ်ပေးနေပါတယ်လို့ပြောကြားသွားခဲ့ပါတယ်။ပေါ်တိုရီကိုမှာကုညီကယ်ဆယ်ရေးလုပ်သားတွေရဲ့ဒီလူသားတွေကိုအသက်ကယ်တင်နေတဲ့တည်င်းကမျက်နှာပန်းလှတဲ့တည်င်းပုတ်ဖြစ်တယ်လို့ကြေညာချက်တစ်စောင်မှာပြောသွားတာကိုပေါ်တိုရီကိုမြို့တော်ဆန်ဟွိုင်းရဲ့မြို့တော်ဝန်ကဒေါသတကြီးတုံ့ပြန်ခဲ့ပြီးတော့နိုင်ပိုင်းအတွင်းမှာပဲမစ်ချူကကြိုတင်ကြေညာထားတာမျိုးမရှိဘဲနဲ့ပေါ်တိုရီကိုကိုရောက်သွားခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီကနေ့စောစောပဲဆန်ဝိုင်းမြို့တော်ဝင်ကိုဝေဖန်တဲ့ရေးသားချက် Twitter လူမှုကွန်ရက်အစာမျက်နှာမှာတင်ခဲ့ပြီးတော့နောက်တော့ပြန်ပြီးတော့ဖျက်သွားခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကလာမယ့်2018ဘန်နာရေးနှစ်အတွင်းမှာနှစ်စဉ်လက်ခံမဲ့ဒုက္ခသည်အရေးအတွက်ဟာ4000ကျော်ဖြစ်တယ်လို့အင်မီတော်ကတရားဝင်ကြေညာလိုက်ပါတယ်။တောက်ကြနေနောက်ပိုင်းကထုတ်ပြန်လိုက်တဲ့ဒီကြေညာချက်ကိုဒုက္ခသည်တွေထက်အမေရိကန်ကိုဦးစားပေးတဲ့အစီအစဉ်လို့ခေါ်ဆိုလိုက်ပြီးတော့အမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးနိုင်မဲ့အစီအစဉ်ဖြစ်တယ်လို့ဆိုပါတယ်။ ဒီအစီအစဉ်ကိုအခုသတင်းပတ်စောပိုင်းကအမေရိကန်လွှတ်တော်ကိုတင်သွင်းခဲ့ပြီးတော့အခုလိုအသစ်ကန့်သတ်လိုက်တဲ့အရေးအတွက်ကြောင့်အမေရိကန်ပြည်ထောင်စုမှလက်ရှိရှိနေတဲ့ဒုက္ခသည်လက်ခံရေးအစီအစဉ်အရ2018ခုနှစ်အတွင်းလက်ခံမဲ့ဒုက္ခသည်အရေးအတွက်ဟာလွန်ခဲ့တဲ့38နှစ်ထက်ကိုနည်းမှာဖြစ်ပါတယ်ဒီဆုံးဖြတ်ချက်ကိုအမေရိကန်နိုင်ငံသားဝန်ကြီးအမေရိကန်လုံခြုံရေးဝန်ကြီးနဲ့သမရရဲ့အမျိုးသားလုံခြုံရေးအဖွဲ့တွေနဲ့တိုင်ပင်ဆွေးနွေးပြီးတဲ့နောက်မှာချမှတ်ခဲ့တာဖြစ်တယ်လို့အင်မီရောကတောက်ကြနေမှာပြောပါတယ်ဒီစီဇန်ကအမေရိကန်နိုင်ငံမှာအများပြည်သူဘေးကင်းလုံခြုံရေးနဲ့အမျိုးသားလုံခြုံရေးကိုချင်းချောက်လာနိုင်မယ်ရှိတဲ့သူတွေရဲ့နောက်ကျောင်းရာသီတွေကိုတည်တည်ချာချာတင်းတင်းကြပ်ကြပ်စီစစ်လက်ခံသွားဖို့ရည်ရွယ်ထားတာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
အမေရိကန်တန်းထောင်ကျွေးတထည်ကြီးဖြစ်တဲ့ဒီထွင်သူအယ်လန်မတ်စ်ဟာကမ္ဘာတိုက်ကြီးတိုက်နဲ့တိုက်ကိုမိနစ်30နဲ့ရောက်ရှိနိုင်မယ်ခီးတဲ့တင်ဒုံးပြန်ရင်အစီအစဉ်ကိုချပြသွားခဲ့ပါတယ်အမေရိကန်ပြည်အောင်စုနယူးယောက်ကနေပြီးတရုတ်နိုင်ငံရှန်ဟိုင်းကိုခီးစဉ်က39မိနစ်ပဲကြာမှဖြစ်ပြီးတော့ဘန်ကောက်ကနေအရှေ့အလယ်ပိုင်းကဒီဒူဘိုင်းမြို့ကိုတော့28မိနစ်ပဲကြာမှဖြစ်တယ်လို့သူကပြောပါတယ်လက်မှတ်ဈေးကလည်းအခုရှိနေတဲ့လေရင်အပြည့်ဈေးနှုန်းလောက်ပဲဖြစ်မယ်လို့ပြောပါတယ်အင်အားကြိုးတို့လားတို့ထီတော်မှာအကာသရင်နေနဲ့သွားနေကြတာကဘာကိုသွားဖို့မခက်ခဲပါဘူးလို့သူကပြောပြီးတော့ဒီကဘာလေတို့အပြင်ဘက်မှာကမိုးလေဝသရဲ့ရိုက်ခတ်မှုမရှိတာကြောင့်လေတို့အပြင်ဘက်ကိုအကာသတဲရောက်သွားပြီဆိုတာနဲ့ခီးစဉ်ကတိတ်ကိုငြိမ်ညောင်းချော့မှုမှဖြစ်တယ်လို့ဆိုပါတယ်ရှင
်အင်္ဂလန်ပရီးမီးယားလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာအစောပိုင်းကပွဲစဉ်မှာတော့ Huddles Tottenham Hotspur အသင်းက Huddersfield အသင်းကို 6-0 မရှိနဲ့အနိုင်ရသွားပါတယ် Tottenham ရဲ့ဂိုးတွေကိုတော့Harry Kane က2ဂိုး Ben Davies နဲ့ Sissoko ကတကိုးစီသွင်းခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့သတင်းကြေညာနေတဲ့အချိန်မှာတော့ Manchester United က Crystal Palace ကို2-0မရှိနဲ့အနိုင်ရရှိနေပါတယ် Man U အတွက်ဂိုးတွေကိုတော့ Juan Mata နဲ့ Fellaini တို့ကသွင်းထားတာပါကျန်တဲ့ပွဲမှာတော့ West Brom က Watford ကို 2-0 နဲ့အနိုင်ရနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမိုက်အေသနာတော်နဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အတွက်တော့ပြီးခဲ့တဲ့သတင်းပတ်ဟာနိုင်ငံရေးအရအထင်အားတဲ့သတင်းပတ်တစ်ခုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတမ်းမာရေးဆောင်ရှောက်မှုဥပဒေသစ်ပြဋ္ဌာန်းနိုင်ရေးနောက်တစ်ကြိမ်ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရတာအယ်ဘားမားပြည်နယ်အထက်လွှတ်တော်အမတ်နေရာအတွက် Republican Party အတွင်းကိုယ်စားလှယ်ရွေးချယ်ရမှာသမ္မတကထောက်ခံတဲ့သူအရေးနေကြတာတွေနဲ့ကြုံခဲ့ရတယ်လို့သမ္မတအပေါ်လူထုရဲ့ထောက်ခံမှုနှုန်းဟာလည်း40ရာခိုင်နှုန်းတဝိုက်လောက်ထိကျဆင်းနေတာပါ။ဒါပေမဲ့လည်းအမာခံထောက်ခံသူတွေကတော့သမ္မတဘက်မှာရှိနေစေဖြစ်ပုံရတဲ့အကြောင်း VOA သတင်းတော်ဂျင်စမန်လို့ရဲ့သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြထားပါရရှင်
။ကက်ခဲနေတဲ့သတင်းပတ်ကိုရင်ဆိုင်ခဲ့ရပြီးနောက်မှာပဲအောင်မြင်မှုကိုရှာတဲ့အနေနဲ့သမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲမဲဆွယ်စဉ်မှာဂရီပေးထားတဲ့အခွင့်အစနစ်ပြုရင်ပြောင်းလဲရေးကိုအာရုံစိုက်ဖို့ကြိုးပမ်းခဲ့ပါရယ
်။ It's time to take care of our people.to rebuild our nation
ပြည်သူလူထုကိုစားရှောက်ဖို့တိုင်းပြည်ကိုထူထောင်မှုနဲ့အမေရိကန်အလို့သမားတို့အတွက်တိုက်ပွဲဝင်ရမယ့်အချိန်ရောက်ပြီလို့ပြောသွားတာပါသမ္မတဟွန်ဘရက်အိုဘားမားလက်ထက်ကကျန်းမာရေးစားရှောက်မှုဥပဒေကိုပယ်ဖျက်စားထုတ်မဲ့အစီအစဉ်ထက်လွှတ်တော်မှာအရေးနှင်းခဲ့ပြီးနောက်မှာပဲသမ္မတကအခွင့်အစနစ်ပြုရင်ပြောင်းလဲရေးကိုအာရုံပြောင်းလာခဲ့တာပါကျန်းမာရေးစားရှောက်မှုဥပဒေပြင်ဆင်ရေးမအောင်မမြင်ဖြစ်ခဲ့ရတဲ့အတွက်အတိုက်ခံဒီမိုကရက်တစ်နဲ့ထက်လွှတ်တော်ကလူနည်းစုခေါင်းဆောင်ချက်ရှူမာတို့အတွက်ကတော့အောင်ပွဲတရဖြစ်ခဲ့ရပါတယ
် The reason this bill failedis because millions of Americans didn't want it.
ဥရေကျန်အရင်နေခဲ့ရတဲ့အကြောင်းရင်းကတန်ပေါင်းများစွာသောအမေရိကန်တွေကအလိုမရှိကြလို့သာဖြစ်တဲ့အကြောင်းဒီမိုကရက်ပါတီရဲ့ထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမှာပြောဆိုခဲ့တာပါ။ဘာမှပြင်းနေကထက်လွှတ်တော်နေရာအတွက်ပါတီတွင်ရွေးချယ်ရမှာသမ္မတနဲ့ Republican Party တွင်ဩဇာကြီးသူတွေထောက်ခံမှုပေးထားတဲ့ကိုယ်စားလှယ်ရှုံးနိမ့်ခဲ့တဲ့အတွက်အထင်အရှားလည်းဖြစ်ခဲ့ရပါတယ်။ပြန်မဲ့ဖြစ်တဲ့အဲဘာမှပြင်းနေယာယီထက်လွှတ်တော်မတ်လူသာစတရင်းရှူသမ္မတကထောက်ခံခဲ့ရဆိုရင်လည်းပြက်ပြက်သားသားရှိခဲ့ပုံမရဘူးလို့လည်း Republican Party မဟာဗျူဟာရေးရာကျွမ်းကျင်သူ John Fiery ကသုံးသပ်ပါတယ
် Trump was campaigning for Luther Strange
Luther Strange အတွက် Trump ကစီယုံပေးခဲ့တယ်လို့ပြောနိုင်ပါတယ်ဒါပေမဲ့စီယုံတဲ့နေရာမှာလည်းစိတ်နှခွဖြစ်နေပါတယ
်ယူကောက်ပွဲမှာတော့သဘောထားပြင်းထန်သူ Conservative Party Raimo အနိုင်ရသွားခဲ့တာပါ
We're put here on earth for a short time.
တရားစီရင်ဟောင်းမူကိုယ်စားလှယ်နေရာအတွက်အနိုင်ရလိုက်တာဟာပါတီရင်းကသဘောထားကွဲပြားမှုတွေသမ္မတအပေါ်ရိုက်ခတ်လာနေတာကိုပြသရရောက်နေတယ်လို့လဲ Washington ခြေဆိုင် Brookings Institution ကကြွန့်ကျင်သူ Bay Goston ကသုံးသပ်ပါတယ
်။ The more he pursues the interests of the people who voted him in
သမ္မတပြောင်းထောက်ခံခဲ့သူတွေအကျိုးရှိဖို့ Republican ခေါင်းဆောင်ပိုင်းကိုခြားရောက်တာမျိုးဆက်လုပ်နေသမျှပါတီတွင်းမှာတင်းမာမှုတွေကပိုပြီးကြီးထွားလာနေဦးမှာပ
ါလူမျိုးရေးခွဲခြားမှုတွေပေါ်စိုးရိမ်မှုတွေနဲ့တူအမေရိကန်ဘောလုံးသမားတွေအားကစားပွဲတွေအတွင်းနိုင်ငံတော်တချင်းတီဆိုချိန်မှာကန့်ကွက်ဆန္ဒပြတာကိုသမ္မတကဝေဖန်ခဲ့တဲ့အတွက်အခြေတင်ပြောစရာတွေလည်းကြုံခဲ့ရတာပါ သမနာအတွက်ဒီလိုထိနာစရာတွေကြုံခဲ့ရပေမဲ့အမှန်ကန်ထောက်ခံသူတွေကတော့သမနာဘက်မှာရှိနေပုံရတယ်လို့ဂျွန်ဖီရာရီကမြင်ပါတယ
် His disruptive natureit actually plays pretty well with
them တတ်တာစရာကောင်းတဲ့သူ့စရိုက်က Washington နိုင်ငံကြီးလောကကိုမကြိုက်ကြတဲ့ Republican တွေအတွက်တော့အလုပ်ဖြစ်ပါတယ်
။ကျမကြီးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနရဲ့ဝန်ကြီး Thomas Price ကလည်းအလုပ်ကိစ္စအတွက်ခီးသွားရမှာပုဂ္ဂလိကဂျက်လီယင်တွေကိုငှားရမ်းအသုံးပြုခဲ့တဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲယာရုကနှုတ်ထွက်ခဲ့ရတဲ့အတွက်သမ္မတ Trump အစိုးရအတွက်မျက်နှာပစ်စရာလည်းဖြစ်ခဲ့ရတာပါ။ပြည်ထောင်စုပေါင်းစုံနဲ့သတင်းဘက်ကိုဖျက်ချော်ခဲ့ရပေမဲ့လည်းသမ္မတ Trump ကတော့ကွန်စနစ်ပြည်ရင်ပြောင်းလဲရေးအစီအစဉ်ဟာရှင်းနေတဲ့ချင်းပါမဲ့ကွန်ဂရက်စ်တော်ရွေးကောက်ပွဲအတွက်ထောက်ခံမှုတွေအားကောင်းလာအောင်တွန်းအားပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေပါတယ်ခင်ဗျာ
။ကွန်လုံးတင်ပြခဲ့တာပါရှင်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာဘဲကိုဆက်ပါမယ်။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကမြန်မာအလုပ်သမား900လောက်လုံလုံကိုင်းနေတဲ့ပြောင်းဘူးနဲ့ပတ်သက်တဲ့အစားအသောက်တွေထုတ်လုပ်တဲ့စက်ရုံဟာထိုင်းဥပဒေအတိုင်းလှုပ်အားကားတွေမပေးတဲ့အတွက်အလုပ်သမားတွေဆန္ဒပြခဲ့ကြပြီးတောင်းဆိုမှုတွေရရှိခဲ့ပါတယ်။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံကန်ချနာပူရီခရိုင်ကပြောင်းမှုနဲ့ပတ်သက်တဲ့အချိုးရည်တွေအစားအသောက်တွေလုပ်တဲ့စက်ရုံကြီးတယုံဟာမြမအလုပ်သမားတွေကိုနှစ်နဲ့ချီခိုင်းစေပြီးထိုင်းဥပဒေပါလုပ်အားခတွေမပေးဘဲဈေးနှိမ်ခိုင်းထားတဲ့အတွက်အလုပ်သမား900ခန့်စက်ရုံရှိကိုထွက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒီအတွက်မြမတန်ယုံကတန်အရာရှိတဦးနဲ့တူအလုပ်သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကထိုင်းလုပ်ငန်းရှင်ကိုညှိနှိုင်းပေးခဲ့ရမှာထိုင်းအလုပ်ရှင်ကလိုက်လျောပေးခဲ့ရကြောင်းAAC မဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါဗျာ
။305ဘတ်နေမြေမှာ240 230ပြီးပြီးတော့ဈေးနှိမ်ခိုင်းတယ်။ပြီးတော့တခြားအခွင့်အရေးတွေကိုလည်းချိုးဖောက်ထားပြီးတော့တခြားလေး240မိန်းကလေး230အနေစားကပိုလီတနာယောက်ျားလေး35မိန်းကလေး33အဲ့လိုမျိုးနဲ့အချိန်ကြာကြီးသူတို့ခိုင်းခဲ့တယ်ဘောနော်3လေးနှစ်ချိုးလဲ5နှစ်ပို့တော့ဆို180နဲ့တော့လောက်ခဲ့ရတယ်အဲ့လိုမျိုးဒီတကတော့အလုပ်သမားတွေကစီလုံးမှုရှိသွားပြီးတော့ဟိုနှစ်ရက်သက်တိုက်ပေါ့ကျွန်တော်ပြတောင်းဆိုတော့အောင်မြင်သွားတာပေါ့နော်ကျွန်တော်တို့အဖွဲ့ရပဲဥဆောင်ပြီးတော့ဆွေးနွေးတယ်တိုင်ရောကတော့လိုအပ်တာဟုသူကပိုင်းနေတယ
်ထိုင်းနိုင်ငံမှာတနေ့ကိုအနည်းဆုံးလှုပ်အားကဘတ်ငွေ300ပေးတာဖြစ်ပြီးကန်ချနာပူရီခရိုင်မှာတော့တနေ့ကို305ဘတ်ပေးဖို့အတွက်သတ်မှတ်ထားပါတယ်ဒီစက်ရုံမှာတော့အလုပ်သမားအတော်များများကနှစ်ရှည်လှုပ်လာခဲ့ကြသူများဖြစ်ပြီးထိုင်းဥပဒေပါအခွင့်အရေးတွေမရခဲ့ကြဘူးလို့ဆိုပါတယ်ဒီအတွက်အလုပ်သမားတွေကဆန္ဒပြခဲ့ကြပြီးညနိုင်မှုတွေလုံးဝပြေလည်ခဲ့တယ်လို့ဆိုပါရယ်ထိုင်းနိုင်ငံမှာတော့အရင်တုန်းကဆိုရင်အလုပ်ရှင်အတော်များများကအနေဆုံးလောက်အားကဘတ်ငွေ300ပေးဖို့အတွက်ငင်းဆန်မှုတွေရှိပါတယ်နောက်ပိုင်းမှာတော့အလုပ်သမားအဖွဲ့အစည်းတွေရဲ့အကူအညီနဲ့သူတို့ရဲ့အခွင့်အရေးတွေကိုတောင်းဆိုတာတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့နာမည်ရှိတဲ့စက်ရုံကြီးတွေကုမ္ပဏီကြီးတွေကတော့ဥပဒေပါလောက်အားကားတွေကိုပေးခဲ့ကြရပါတယ်ဒါပေမဲ့လည်းအလုပ်လုပ်ခွင့်အထောက်အထားမရှိတဲ့မြန်မာနိုင်ငံသားတွေကတော့အလုပ်ရှင်ပေးတဲ့နှုံတာအတိုင်းနေထိုင်လုပ်လုပ်နေရဆဲဖြစ်ပါတယ်ဒါအပြင်အထောက်အထားမရှိတဲ့အလုပ်သမားတွေကတော့သက်ဆိုင်ရာအာဏာပိုင်တွေစစ်ဆေးတဲ့အခါမှာတိမ်းရှောင်ရတာတွေလည်းရှိပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာအလုပ်သမားသုံးသန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပါတယ်ရှင
်။မိုင်အေမာသတင်းပေးပို့ခဲ့တာပါအခုတော့သတင်းတော်မှဆုအစီအစဉ်လှပ်ပါရှင်။ပြီးခဲ့တဲ့ပုဒ်ဘူးနေ့ကပဲကျမတို့ VOA ရန်ကုန်အဖွဲ့သားတွေရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါဖြစ်ပွားနေတဲ့မောင်တော်မြို့နယ်ကိုအစိုးရအစီအစဉ်နဲ့ဒုတိယအကြိမ်ရောက်ရှိသွားခဲ့ပါတယ်။ရခိုင်မြောက်ပိုင်းမှာတကြောပြန်အကျန်းဖက်ပရိပခါတွေဖြစ်ပွားခဲ့ပြီးနောက်မောင်တော်မြို့နယ်မှာအစုလိုက်တပ်ဖြတ်ခံရပြီးမြုံနှံထားတဲ့ဟိန္ဒူဘာသာဝင်တွေရဲ့ရုပ်အလောင်းတွေတွေ့ရှိရာကိုလည်းရောက်ရှိသွားတာပါကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုမိုးစောတင်ပြထားတာကိုနားဆင်ကြရအောင်ပါရှင
်ဘာလ29ရက်နေ့ကမြေပြင်အခြေအနေကိုသတင်းရယူနိုင်ဖို့အတွက်ပြည်ရင်းပြည်ပသတင်းမီဒီယာအဖွဲ့အစည်းကသတင်းသမား40လောက်ကိုဟိန္ဒူဘာသာဝင်တွေကိုအစုလိုက်မြုပ်နှံထားတဲ့နေရာကိုတမ်ရော်ကစီစဉ်ပို့ဆောင်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလ24ရက်နဲ့25ရက်နေ့တွေမှာရုပ်အလောင်း45လောင်းကိုမောင်တော်မြို့နယ်ခမောင်းစိတ်မြို့အနီးကရဲဘော်ကြွရွာနောက်မြောက်ဘက်မှာရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။အစိုးရကဟိန္ဒူဘာသာဝင်တွေကိုတပ်ဖြတ်သူဟာ ARSA ခေါ်အကြမ်းဖက်သမားတွေဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းထုတ်ပြန်မှုအပေါ်မှာနိုင်ငံတကာဝေဖန်သူတွေကတန်တရားနဲ့စောင့်ကြည့်နေကြမှာပဲ။အခုလိုတွားရောက်ခွင့်ရခဲ့တာပါ။ရုပ်အလောင်းတွေတူပေါ်တဲ့နေရာကိုရောက်ရှိချိန်မှာပြည်ဆောင်သူတွေရဲ့မိသားစုဝင်တွေဟာငိုကြွေးနေတာကိုတွေ့ရတယ်လို့တော်ဝင်ကျင်တစ်ခုလုံးဟာလည်းစိုးဝါးတဲ့အနမ်းသက်တွေလွှမ်းနေပါတယ်။ဟိန္ဒူဘာသာရေးခေါင်းဆောင်ဥနီမောကဘင်္ဂလားဒေ့ရှ်နိုင်ငံကိုအကြမ်းဖက်သမားတွေကဖမ်းဆီးခေါ်ဆောင်သွားတဲ့ဟိန္ဒူအမျိုးသမီးတွေစီကနေ အခုလိုတက်ဖြတ်တာနဲ့မြုံနှံထားတဲ့နေရာကိုစတင်တည်င်းရခဲ့တာဖြစ်ကြောင်းပြောပါတယ
်ဒီနီနိုဆွေမျိုးတွေယောက်ျားတွေတာသမီးတွေဘယ်မှာလဲအဲ့ဒါဆိုတော့သူတို့ကပြောလဲကျွန်တော်တို့ကကမောက်ဆက်ကနေပြီးတော့ဒီအနောက်ဘက်တောင်ရှိတဲ့တောင်ဘက်ကိုကျွန်တော်တို့ကမဆူလီရအရောက်3-4ရာလောက်ကိုနော်ဆွေးကော်ယူသွားတယ်ဆွေးကော်ယူသွားတော့တနေ့ကကျွန်တော်တို့တိတ်တခုမှတိုင်ခိုင်းတယ်တိုင်ခိုင်းပြီးတော့သူတို့ကျွန်တော်ရှိကနေပြီးတော့ကျွန်တော်ယောက်ျားတွေကိုကျွန်တော်ဆွေမျိုးတွေကလမ်းပြက်ပြက်တယ်နောက်ပြီးတော့အခုလုံးကိုတွန်းတက်ကိုရှာတယ်ရှာပြီးတော့မှကျွန်내ကျွန်တော်တို့ကဒီလိုပြောတယ်နီနိုလက်ဒီလိုမျိုးအသက်ခံမလားဒါမှမဟုတ်ကျွန်တော်တို့ယူမလားငါတို့လက်ထက်မလားငါတို့ဘာသာဝင်ဝင်မလားအဲ့ဒါဆိုတော့ကျွန်တော်တို့လက်အသက်ကြောက်လို့ကျွန်တော်ဝင်မဲဆိုပြီးတော့သူတို့နဲ့ပါလာတယ်ဒါမဲ့ဒီတော့ထဲမှာသူတို့တွင်းရတိတိထားတယ်လေအဲ့တော့သူတို့ပြောပြချင်ရပါသူတို့မိန်းကလေးတွေပြောပြောတာဥစား
ဒီတည်င်းကိုဩဂုတ်လ29ရက်နေ့ကရခဲ့ပြီးအာနာပိုင်တွေကိုအကြောင်းကြားဆက်သွယ်ခဲ့ပေမဲ့လုံခြုံရေးအခြေအနေကြောင့်စက်တင်ဘာလကျမှရှာဖွေနိုင်ခဲ့တာလို့ပြောပါတယ်ဟိန္ဒူဘာသာဝင်တွေတက်ပြတ်ခံရတာနဲ့ပတ်သက်ပြီးအင်တာနက်စာမျက်နှာတွေမှာအစိုးရလုံခြုံရေးတပ်ဖွဲ့ဝင်တွေကကျူးလွန်တာမျိုးတန်တရားနဲ့ဝေဖန်တာတွေလည်းရှိနေပါတယ
်တက်ပြတ်တဲ့လူတွေကအနည်းဘေးပောင်းနေတဲ့လူတွေပါမသိအောင်ဒီလိုတော့တာရရဆက်ဆက်တတ်မတော်ဖြစ်ဖြစ်နေကြဆောင်ဖြစ်ဖြစ်တတ်တယ်ဆိုတာလုံးဝမဖြစ်နိုင်ပါဘင်္ဂလားဒေ့ရှ်မှာရောက်ရတဲ့အမျိုးသမီး၈ယောက်ရဲ့ပြောဆိုချက်အရဟိုဘင်္ဂလားအကြံပေးတွေဖြစ်ပါတယ
်ဟိန္ဒူဘာသာဝင်တွေကိုတတ်ဖြတ်တဲ့တရားခံတွေကိုဖော်ထုတ်နိုင်ဖို့ပူကင်းစေးပညာအရစစ်ဆေးတာမျိုးရှိမရှိဆိုတာကိုသတင်းမီဒီယာအဖွဲ့တွေကမေးမြန်းခဲ့ပါတယ
်ဒီစက်တင်ဘာ24ရက်နေ့တုန်းကဒါကျွန်တော်တို့24ဆဖြစ်တဲ့ဆက်တွေ့တဲ့အချိန်ကကျွန်တော်တို့ KI မှာကျွန်တော်ဒုက္ခအချုပ်အခြာနော်သူအဖွဲ့ကောင်းဆောင်တယ်ကျွန်တော်အဖွဲ့ဖွဲ့ပြီးတာပဲအမမုကင်းဆရာအောင်ပါတယ်ဥရီပါတယ်နောက်ပြီးမြင့်မြင့်တက်တည်ပါပဲရက်ကြီးပါမယ်ဒီအဲ့ကြီးရောင်နဲ့ပတ်သက်တဲ့ကျွန်တော်ရက်မြက်ပါပါမယ်အဲ့အဖွဲ့အဖွဲ့ပြီးတော့မှကျွန်တော်တို့ရင်းရင်းကွင်းစင်းပြီးတော့မှဒီအလောင်းနဲ့ပတ်သက်ပြီးတော့မှရင်းကွင်းစစ်စီချက်ဆောင်ရတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဟိန္ဒူမျိုးသမီး၈ယောက်ကိုပြန်လည်ခေါ်ယူနိုင်ဖို့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်နဲ့နိုင်ငံခြားရေးဝန်ကြီးဌာနတို့ကဆောင်ရွက်နေပြီဖြစ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရောက်အမျိုးသမီးတွေရဲ့ထွတ်ဆိုချက်အပြင်ဒီတပ်ဖြတ်မှုရဲ့တရားခံကိုဖော်ထုတ်နိုင်မဲ့အခြားတက်တဲ့အထောက်အထားများရရှိထားသလားဆိုတာကိုတော့တမ်ရောပြည်သူ့ဆက်ဆံရေးနဲ့စိတ်သက်စစ်စီညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကအခုလိုဖြေကြားပါတယ
်အခုလက်ရှိအနေအထားရတော့ခုနပြောသလိုပေါ့ကျွန်တော်တို့ဒီဆွေမျိုးတိုင်းဝိုင်းနေရလဲသူတို့ရဲ့အဲဘယ်သူကတော့သူ့ကဘယ်သူဘာတော်ပါတယ်ဘလို့တော်ပါတယ်အော်သေချာတာတစ်ခုကတော့သူတို့အမျိုးတော့သူတို့မသက်တာသိကြပါတယ်နောက်ခုနပြောသလိုဒါကတော့ကျွန်တော်တို့ရေရှည်မှာကျွန်တော်ပြန်စစ်နိုင်ရင်လည်းဒါဒီပေါ်လာမှာပါပဲဒါကတော့အဖြစ်မှန်ပါပဲ
ဩဂုတ်လ3ရက်နေ့ကလည်းမောင်တော်မြို့နယ်ကိုင်းကြီးမြို့ရွာကရွာသူရွာသား၈ယောက်တပ်ခိုင်ရစဉ်ကလည်းအကျန်းဖက်ဖွဲ့တွေကတပ်ဖြတ်တာဖြစ်ကြောင်းကိုင်းကြီးမြို့ရွာအုပ်ချုပ်ရေးမှူးက VOA ကိုပြောပါတယ
်မဟုတ်ပါဘူးလုံးဝမဟုတ်ပါဘူးစိတ်တိုက်ကတိုက်တာလည်းမဟုတ်ဘူးလုံးဝကလားပါဒီဖြစ်ရက်ကတည်လို့လည်းပြောမယ်ဆိုရင်ဒီနေဦးတောင်ကျော်မှာဘင်္ဂလင်းအကျန်းဖက်အကျန်းဖက်စခိုင်းတစ်ခုရှိတယ်မဲချခိုင်းကရှိမင်းတယ်ဒီစိတ်ကြီးပြောတာလေခမင်းတော်မှာပုံဆိုင်မွေးစားတယ်ကူခေါင်းတွေပါတယ်ရှိတယ်ကလားအနည်းလားအဲ့ကလားစခိုင်းကိုခမင်းရ300နဲ့ရှိရှိတိုင်ရင်မုန်းကဖြစ်သိမ့်ပလိုက်တယ်ပြီးတော့ဒီကလားလေးဝေဖိုင်မှာပေါ့သုံးတိုက်မှာပေါ့ဒီမေယူတစ်ဆောက်မှာမြို့ရွာတရွာပဲရှိတယ်နောက်တခြားရွာမရှိဘူးဒီမြို့ရွာဆိုတာဒီစခိုင်းကိုသူပဲထောက်ပြမယ်ဆိုပြီးတော့တိုက်တာ
အသက်ခံရသူ၈ယောက်မှာဦးစံထွန်းရဲ့ညီတယောက်နဲ့သားတယောက်ပါဝင်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းချီးစင်ပိုင်းအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့ပန်တော်ပြင်ရွာကိုလည်းရောက်ရှိခဲ့ပါတယ်။အဲ့ဒီရွာမှာတခြားဒေသကိုထွက်ပြေးသူတွေရှိပေမဲ့မူလအတိုင်းဆက်လက်နေထိုင်သူတွေလည်းတွေ့မြင်ရသလိုတမ်ရော်နယ်နဲ့စီကူတာရီအဖွဲ့ကကျမရေးစောင့်ရှောက်မှုပေးနေတာကိုလည်းမြင်တွေ့ခဲ့ရပါတယ်။မောင်တော်မျိုးရဲ့လုံခြုံရေးအခြေအနေကိုကြည့်မယ်ဆိုရင်တော့ပြန်လည်ထင်းချုံနိုင်ပြီဖြစ်ပေမဲ့တတိနဲ့သွာလာနေထိုင်တဲ့နေသားမှာပဲရှိနေပါတယ
်။ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့မြန်မာတခွင်အစည်းအဝေးအလှဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေထက်ကတချို့အချက်တွေကိုပြင်ဆင်ပြီးဖြစ်ပေမဲ့ပြင်ဆင်ပြီးသားဒီဥပဒေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်မှုတွေရှိနေတော့မယ်လို့အခွင့်အရေးလှုပ်ရှားသူတွေကဝေဖန်ပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်တွေအသုံးပြုမှုဆိုင်ရာကျင့်ဝတ်ကိုအများပြည်သူကပိုပြီးနားလည်တကြွလာမယ်ဆိုရင်တော့ဝိုင်းဝန်းကန့်ကွက်မှုခံနေရတဲ့60ကျောက်ဂါကြီးလိုဆက်သွယ်ရေးဥပဒေမျိုးလွတ်အပ်တော့မှာမဟုတ်ဘူးလို့ဒီဥပဒေဘက်ကကာကွယ်သူတွေကပြောနေကြပါတယ်။မြေမခသတင်းအေဂျင်စီကကိုကောင်းမြဖြိုတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်66ကာကြီးလိုနာမည်ကြီးမှုတွေပါဝင်နေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကိုပြီးခဲ့တဲ့ဩဂတ်လတုန်းကလွှတ်တော်မှာဆွေးနွေးခဲ့ပြီးတဲ့နောက်နိုင်ငံတော်သမ္မတကလက်မှတ်ရေးထိုးပြီးပြဋ္ဌာန်းခဲ့ပါတယ် Eri ubi lema, satu ubi lega, acah dekoh pinsen piatang erap cepi. Tlahau si ni bimale, we pemuri garau si ni dongwe cepare. Pinsen ere acah dua maro, tiga ni ne, bunga cahat caw pinsen, bunga cahat caw kaji ne, bunga sese lewo pinsen erap cepare. Pinsen lade ubi maro, bunga cahat caw kaji ha, tahun ni jauh ni dua kebi, bunga cahat caw kaji kagui ne kangeru garau, ajen pietan dangwe cepare. Nama siwai kena tahu yumu si ye, tahu kubu tanaga, tiga saya satu ni naya mudaunya.
ตัวเว็บโซเมียนก็รู้อุบลีก็เอริโดเพียงเส้นไลน์เป็นเมลเลยนั่นแหละสัตว์ทั่วไปโซเวงก็ที่ขายในโรงเมลล์คู่รูปเยาวาเลยจิมารุดีชาวสัตว์ชาวกาจิโอเพื่อเต็มหัวยิงเนี่ยสัตว์เบียดดาวสูบเบียร์ดีชาวสัตว์ชาวกาจิเนี่ยดีเตยามุรีจังมาคิดเพียงว่าดีนั่นแหละสัตว์ทั่วไปโซเวงพอมาเตยามุรีชิมีเรสเรนิท่าจังมาเอเจ้าจิมารุอุบลีเส้นไลน์เดชเดียบอ่ะเนาะที่เท่านั้นนี่ชาวชาวไลน์เดียดีอามากับปีนั่นเนี่ยนี่ทำมีเพื่อตัว ယ်ပေါ့နော်ဒါ online ပေါ်မှာဒီပြောဆိုမှုတွေကိုပုံမှန်လည်းအတင်းဖြတ်မှုပြစ်ဒဏ်ကဆွဲလို့ရတယ်ဆိုတဲ့ခါမှာရဲအေးပိုင်မှုဖြစ်ဆက်ပြီးတော့ထားရှိထားပါတယ်ဆိုလိုတဲ့သဘောကခုနတယောက်လောက်ကဒီဟာကိုတိုင်ကြားလာတယ်ဆိုလို့ရှိရင်ပေါ့နော်ဒါဟာဒီတိုင်ကြားခံရတဲ့သူဟာချက်ချင်းဖန်ခံနိုင်ရတယ်ဆိုတဲ့အနေအထားမျိုးကနေပြီးတော့ပြောင်းလဲမသွားသေးပါဘူးခုနဒီအမခံရနိုင်တယ်ပေါ့ဆိုတဲ့အနေအထားမျိုးရှိတော့ညာလည်းပဲခုနချက်ချင်းဖန်ခံရတဲ့ဖြစ်တဲ့ကြောင့်လို့ဖန်ခံရတဲ့သူဒီအချိန်အတန်တစ်ခုထိကတော့ဒီအချုပ်အောင်ခံရတယ်ဆိုတဲ့အနေအထားမျိုးကနေပြီးတော့ကင်းလွတ်သွားတယ်ဆိုတဲ့အနေအထားမျိုးမရှိသေးတဲ့အတွက်ကြောင့်မို့လို့ဒါဟာကျမတို့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုပေးပေါ်မှာအများကြီးတက်ရောက်နိုင်ပါတယ
်ဆက်သွေးဥပဒေကိုတော့အရင်စိုးရလက်ထက်2013ခုနှစ်ကပြဋ္ဌာန်းခဲ့တာဖြစ်ပြီးနောက်ပိုင်းမှာတော့ပုံမှန်66ကာကြီးနဲ့တရားစွဲဆိုမှုတွေများပြားလာခဲ့တာဖြစ်ပါတယ်ပွန်လင်းမြန်မာရှေ့ဆောင်အဖွဲ့အမှုဆောင်ဒါရိုက်တာဦးလေးကျော်ကတော့တရင်ရရှိမှုအားကောင်းလာပြီးလူ့အဖွဲ့စည်းရဲ့စင်ညုံတရားမြင့်မလာရင်တော့ပုံမှန်66ကာကြီးလိုဥပဒေမျိုးကမလိုအပ်တော့ဘူးလို့လည်းအခုလိုပြောပါတယ
်ဒီတရင်အချက်လက်ရရှိမှုကတကယ်ကိုကြည်ကြည်ပြန့်ပြန့်ဖြစ်မယ်လွတ်လွတ်လပ်လပ်ဖြစ်မယ်တော့တရင်အချက်လက်ရရှိမှုဆိုတဲ့နေရာမှာလည်းဟိုအစိုးရအဖွဲ့စည်းတွေကတရင်အချက်လက်ရရှိမှုမဟုတ်ဘူးပေါ့နော်တချို့လူပုဂ္ဂိုလ်တွေတရားတရင်အချက်လက်ရရှိမှုတွေကလည်းတကယ်ကိုကြည်ကြည်ပြန့်ပြန့်လွတ်လွတ်လပ်လပ်ရှိမယ်နောက်တစ်ခါကျွန်တော်တို့လူ့အဖွဲ့စည်းပါစင်ညုံတရားတွေပေါ့အဲ့လိုမြန်မာတိုးတက်လာမယ်ဆိုရင်တော့အဲ့အခြေအနေကိုရောက်ပြီဆိုရင်တော့ဒီလိုဥပဒေပုံမှန်မျိုးကဟိုမရှိသင့်တဲ့အန္တရာယ်အများကြီးပါအဲ့တော့ဒီလိုအခြေအနေမျိုးကိုရောက်ဖို့ကကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးစားဖို့လိုပါတယ
်ဥပဒေတစ်ခုဟာကောင်းမွန်တဲ့ပြင်ဆင်မှုမရှိရင်တော့ဆိုးကျိုးတွေကိုခံစားနေရအောင်မှဖြစ်သလိုဥပဒေတွေကိုပြင်ဆင်တဲ့အခါငါးပွဲရငါးသာချသလိုမပြင်ဆင်သင့်ဘူးလို့လည်းဥပဒေပညာရှင်တွေကပြောဆိုနေကြပါတယ်စီပွားရေးနဲ့ဥပဒေအကြံပေးပညာရှင်တယောက်ဖြစ်တဲ့ဦးတင်တောင်းကတော့ဥပဒေတစ်ခုကိုပြင်ဆင်ပယ်ဖျက်ပေးဖို့တောင်းဆိုနေကြတာဟာဥပဒေကိုမှန်မှန်ကန်ကန်အသုံးမပြုတာတွေအကြောင်းဖြစ်ပြီးဥပဒေကိုမှန်မှန်ကန်ကန်မသုံးရင်နောက်ထပ်လည်းဆက်သွယ်ရေးဥပဒေကိုပြင်ဆင်ခိုင်းတယ်လို့မျိုးအဖြစ်ပြက်တွေရှိလာမှာဖြစ်တယ်လို့ဆိုပါတယ
်ဥပဒေတရားပြဋ္ဌာန်းတယ်နော်ပြဋ္ဌာန်းပြီးသွားပြီဆိုရင်မြန်မာနိုင်ငံမှာဥပဒေတွေကိုပြင်ဆင်ဖို့ပယ်ဖျက်ဖို့ဆိုတာလည်းလည်းလေးနဲ့စဉ်းစားကြရတယ်ပေါ့နော်ဥပဒေရအယူယူခံရတဲ့ပုံစံတွေကလည်းဒီဥပဒေကိုဖျက်သိမ်းမှာလို့ငါပြင်ဆင်မှာလို့မလို့အပ်ဘူးလို့ပြောဆိုတာတွေလည်းမကြမ်းမကြရရလေ။ထိုင်နေပတ်သက်ပြီးတော့အဓိကဘာပြဿနာရှိရလဲလို့ဆရာတို့အမြင်မှာဆက်သွယ်ဥပဒေပြင်ဆင်တာမပြင်ဆင်တာအဓိကမကြပါဘူး။ဒီမှာဆက်သွယ်ဥပဒေရဲ့ကိုမှန်မှန်ကန်ကန်တုံးတာမတုံးတာကြောင့်ဖြစ်ပေါ်နေတဲ့ပြဿနာပါ။ပြဿနာကြီးကဘာလဲပေါ့။လွတ်တော်ကလည်းပဲဒီကိစ္စအသေးချာစဉ်းစားဖို့လိုပါတယ်။နိုင်ငံတော်ကပြဋ္ဌာန်းထားတဲ့ဥပဒေတရားရဲ့ကိုမှန်မှန်ကန်ကန်တုံးမချမှုရဲ့နောက်ဆက်တွဲစိုးကျူဟာဥပဒေပြင်ဆင်ပေးပါပယ်ဖျက်ပေးပါနော်ဥပဒေကိုရုပ်သိမ်းပေးပါဆိုတဲ့တောင်းဆိုမှုတွေဟာဖြစ်ပေါ်လာနိုင်သေးတယ်လေဒါပါကြောင့်လေဥပဒေကိုမှန်မှန်မကန်တုံးလို့ပြောရမှာပေါ့
2019ခုနှစ်ဩဂတ်31ရက်နေ့ဒီကောက်ခံရရှိတဲ့စီးရင်နေရတော့ဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့တရားရုံးတင်ပြီးတရားဆွဲဆိုခဲ့တဲ့အမှုပေါင်း96မှုရှိသွားပြီလို့ဆက်သွယ်ရေးဥပဒေဆိုင်ရာတုတေသနအဖွဲ့ကထုတ်ပြန်ထားပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြန်မာသတင်းအေဂျင်စီကနေပြည်ဝကိုပေးပို့လိုက်တာဖြစ်ပါတယ်
မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာရချမ်းပါရှင် VOA မြန်မာပိုင်းစနေနေ့ည9:00ကနေ10:00အထိအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲပြီးမှသောရရှင်တွေစောင့်မျှော်နေတဲ့တရားရည်လိုင်းဆွေးနွေးခန်းအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူကိုအောင်လုံးဦးနဲ့ထုတ်လုပ်သူမတ်ဆူမှုတို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါခင်ဗျာ။မြန်မာနိုင်ငံမှာသာမကနိုင်ငံတကာပါအာယုံဆိုင်ခံနေရတဲ့ရခိုင်ပြည်နယ်ပြဿနာတွေကိုကုစားနိုင်ရေးကျွန်တော်တို့ဒီနေ့ညဆွေးနွေးသွားမှာပါအနာသိရင်ဆေးရှိတယ်ဆိုတဲ့စိုးရိုးစကားလိုပါပဲပြဿနာကိုကုစားနိုင်ရေးမှာယောဂလက္ခဏာကိုခွဲခြားဆုံးဖြတ်နိုင်မှုကလည်းအရေးကြီးရအောင်ဒါကိုကျွန်တော်တို့အဓိကဆွေးနွေးဖို့ရည်ရွယ်ထားပါတယ်ပင်နယ်ဆွေးနွေးမဲ့ပုံကိုယ်တွေဖြစ်ကြတဲ့မြန်မာရေးအကဲခတ်သူဦးမောင်စိုးဦးအောင်သူညင်းတို့လည်းလေလိုက်မှာရရှိနေပါပြီအဲ့တော့ဆွေးနွေးပွဲကိုအရင်ဆုံးစတင်ပါတယ်ဆိုတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဒီမြန်မာသိရင်တော့ပဲသုံးသက်ချက်တွေလည်းရေးသားနေတဲ့ဒီဦးမောင်စိုးရဲ့ရေဝီကသုံးသက်ချက်ကိုကျွန်တော်အရင်ကြားချင်ပါတယ်အခုဆိုရင်ဒီရခိုင်ပြည်နယ်အချက်တဲကဖွံ့ဖြိုးရေးလူခွင့်ရေးလုံခြုံရေးစသဖြင့်ပေါ့လေအထိပ္ပယ်မျိုးကောက်နေကြရတယ်လည်းရှိပါတယ်ဆိုတော့ရခိုင်ရေးမှာအဓိကပြဿနာဖြစ်နေရေဝီကကောက်ချက်ဆွဲမယ်ဆိုရင်ဘယ်လိုချက်တွေရှိမလဲဆရာဦးမောင်စိုး
ကျွန်တော်တို့ဒီရခိုင်ပြဿနာကိုကြည့်မြင်သုံးသပ်တဲ့အခါမှာဆိုရင်ကျွန်တော်နှစ်ဖက်ကြည့်မြင်မှုတွေကွဲနေဗျာတစ်ခုကတော့ဒီဘင်္ဂလီဒီဘက်ကကြည့်တာဖြစ်တယ်တစ်ခုကတော့ရခိုင်နေဘက်ကကြည့်တာဖြစ်တယ်နော်အဲ့ဒီကြည့်မြင်မှုနှစ်ခုကွဲနေတဲ့ပြဿနာအဓိကပြဿနာဖြစ်တယ်အဲ့ဒီပြဿနာကိုရှင်းလင်းအောင်လုပ်ဖို့လိုအပ်ပါတယ်အဲ့မှာနောက်တစ်ခုထပ်ပြောတာထပ်ပြီးဖြစ်နေတာကျွန်တော်ရခိုင်နေဘက်ကပဲဖြစ်ဖြစ်ကျွန်တော်တို့ဗမာအစိုးရဘက်ကအဖြစ်ဖြစ်ပြောနေတာကနိုင်ငံသားဖြစ်မှုပြဿနာဖြစ်ပါလေ။ဒါမဲ့ဟိုဘက်ကပြောနေတာရိုဟင်ညာဆိုတဲ့လူမျိုးနဲ့ဒီတိုင်းရိုဟင်ညာဆိုတာလူမျိုးတစ်မျိုးဖြစ်တယ်။အဲ့လူမျိုးတစ်မျိုးအသိမှတ်ပြီးအောင်မယ်ဆိုတဲ့ပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီပြဿနာကိုခွဲခြားပြီးတော့အရင်ဆုံးမဖြေရှင်းနိုင်ဘဲနဲ့ကျန်တဲ့ပြဿနာဖြေရှင်းဖို့မလွယ်ပါဘူး။ဒါပထမချက်ပါ။ဒုတိယချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်သမိုင်းကိုပြန်ကြည့်ဖို့လိုပါလေဒီဖြစ်စဉ်ဖြစ်လာခဲ့တဲ့သမိုင်းရောင်းတစ်ချောက်လို့ကိုပြန်မသုံးသက်ဖဲနဲ့ဒီပြဿနာကိုကျွန်တော်ဖြေရှင်းမယ်ဆိုခက်ခဲရှိတယ်အဲ့တော့ဒီပြဿနာကိုကျွန်တော်တို့ကဒီအခုမူကြီးအောင်မောင်းတော့ဧရိယာပေါ့ဒီဧရိယာမှာဖြစ်လာတဲ့ပြဿနာတွေကိုကျွန်တော်တို့ကသုံးသက်မယ်ဆိုလို့ရှိရင်လက်ရှိအခြေအနေကိုသုံးသက်ဖို့လိုသလိုသမိုင်းရောင်းဒီဖြစ်လာခဲ့တဲ့သမိုင်းရောင်းကိုထင်းနေဆက်ဆက်ပြန်သုံးသက်ဖို့လိုပါတယ်အဲ့ဒါကိုမသုံးသက်ဖဲနဲ့ဆိုလို့ရှိရင်ကျွန်တော်အဖြေမှရနိုင်မယ်မဟုတ်ဘူးလို့ထင်ပါတယ်
ဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးတင်ပါတယ်။ကိုအောင်သူငင်းရဲ့သဘောထားလည်းသိချင်ပါတယ်။ဟိုဒီကိစ္စနဲ့ပတ်သက်လို့ကိုအောင်သူငင်းလည်းဒီမချသေးခင်တော့ကပဲအားမလို့အားမြသဘောထားတွေဟိုရေးတာတွေ့ရပါတယ်။ဆိုတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့အဓိပ္ပာယ်ဖွင့်ဆိုချက်တွေကဘလောက်တောင်ကွဲပြားနေလဲကိုအောင်သူငင်
းဟုတ်ကဲ့ဟိုကျွန်တော်ဒါပထမဆုံးပြောချင်တာကကျွန်တော်ရခိုင်ပြည်နယ်လည်းမရောက်ဘူးပါဘူး။နောက်တစ်ခုကကျတော့ဒီရခိုင်ရင်းနဲ့ပတ်သက်လို့ဒီချာချာလေးလာကြောင်းကျင်တဲ့သူလည်းမဟုတ်ပါဘူး။ဒါပေမဲ့အခုဒီတလောပြဿနာတွေဖြစ်တော့ကျွန်တော်လိုက်ဖတ်ပါရတယ်။အဲ့တော့အရေးကြီးတဲ့တချို့ report တွေတွေ့တယ်ပေါ့နော်။အစီရင်ခံစာတွေမှာအထူးသဖြင့်တော့အခုနောက်ဆုံးထုတ်တဲ့ဒီ Kofi Annan ရဲ့အစီရင်ခံစာရှိပါတယ်။အဲ့ဒီမှာတော့အဓိကတော့သူတို့က၃ချက်၃သက်ပါတယ်။ဒါကဘာလဲဆိုတော့ development crisis ကျွန်တော်တို့ဖွံ့ဖြိုးရေးဆိုင်ရာပြဿနာပေါ့နော်။တိုင်းပြည်ကဟိုဒီရခိုင်ဒေသကတိတ်ဆင်းရဲနေတယ်။ဒုတိယကတော့ဒီ human right crisis လူခွင့်ရေးပြဿနာလို့သုံးသပ်ပါတယ်။တတိယကတော့ကျွန်တော်တို့ security လို့ခေါ်တဲ့လုံခြုံရေးပြဿနာလို့ဒီလိုသုံးသပ်တယ်ပေါ့နော်။ဆိုတော့အဲ့တော့ကျွန်တော်တို့ဒါပြန်တွေ့လဲဆိုတော့ဒီသမ္မတဦးသိန်းစိန်လက်ထက်မှာကျွန်တော်တို့2012မှာလွှတ်တော်ကိုတင်တဲ့ဒီစာချုပ်လွှာရှိပါတယ်။ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ပြန်ကြည့်ပါတယ်နောက်တစ်ခါကျတော့ဒီကျွန်တော်တို့ဦးသိန်းစိန်လက်ထက်မှာပဲဒီရခိုင်အရေးလေးလာရေးကော်မရှင်ဆိုတာဖွဲ့ပါတယ်ဒီဒေါက်တာကျော်ရဲ့နိုင်တို့ကအတွေ့အမှုလုပ်တဲ့ဟာပေါ့နော်ဆိုတော့အဲ့မှာတော့သူတို့ကဒီဟိုကျွန်တော်တို့ရခိုင်လူမျိုး1200ဒီမွတ်စလင်800ကျော်ကိုဒီတွေ့ဆုံမိန်းမြန်းတာတွေစာပေတွေလုပ်ပြီးတော့သူတို့လုပ်တာပေါ့နော်ဆိုတော့အဲ့တော့ဟိုကျွန်တော်ဆိုလိုတာကဒီအခုဖြစ်နေတဲ့ပြဿနာတွေကိုပြန်ကြည့်တဲ့အခါကျတော့narrative လို့ခေါ်တဲ့ဖွင့်ဆိုတဲ့အချက်တွေကတော်တော်များများဟိုအမျိုးမျိုးဖြစ်နေတယ်ဖြစ်နေတယ်ဆိုတာကဒါခိုးဝင်ဘင်္ဂါလီပြဿနာလားဒါမှမဟုတ်ရင်လူဝင်မှုကြီးကြပ်ရေးပြဿနာလားဒါမှမဟုတ်ရင်အခုနောက်ပိုင်းဖြစ်နေတဲ့လူကုန်ကူးမှုတို့မူရေးဆေးဝါးတွေပါပတ်သက်လာတယ်ပေါ့နော်အဲ့တော့အခုနောက်ပိုင်းထပ်ပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံတကာကအခုစိုးရိမ်ပူပန်တဲ့နိုင်ငံတကာရဲ့အမြင်မှာထက်စဉ်းစားမယ်အခြေအနေမျိုးဖြစ်လာတော့ရေဘူးရပြောရင်တော့ဒါသိပ်ရှုပ်ထွေးတဲ့ပြဿနာတစ်ခုဖြစ်သွားပြီလို့ကျွန်တော်ဆိုချင်ပါတယ်
โอเคเจซูပါဆိုတော့ဒီကိုဖီအန်နဲ့ဥဆောင်တဲ့ဒီရခိုင်ချန်ပီကော်မရှင်အစည်းအဝေးခန်းဆောင်မှာတော့ကိုအောင်သူငင်းထောက်ပြတယ်လို့ပဲဒီဖွံ့ဖြိုးရေးကိစ္စလူခွင့်လူညွန်ရေးပြဿနာတွေဟိုကောက်ချက်ချထားတယ်လို့ဟိုဆိုရမှာပါဆိုတော့မြန်မာဆိုအနေနဲ့ကတော့ဒီအခုဆိုရင်ကိုဖီအန်နဲ့ကော်မရှင်ရဲ့အချံပြုချက်တွေကိုအကောင့်ထဲဖော်ဝင်တော့လုပ်နေပြီဆိုတော့ဟိုဒီမျိုးဟိုလက်ခံထားရလို့ဟိုရေဝီရဆိုနိုင်မလားဆရာဦးမောင်ဆို
ကတော့ကိုဗီအနန်ကွန်ရှင်ရဲ့စင်ကာသာမလုံလောက်ဘူးလို့ကျွန်တော်တော့မြင်တယ်မလုံလောက်ဘူးဆိုတာပြဿနာရခိုင်ပြဿနာတမိုင်းဆိုင်ရာပြဿနာဖြစ်နေဆိုတော့ဒီအခုကျွန်တော်တို့ပထမဆုံးရှင်းရမယ့်ပြဿနာတစ်ခုကဒီလူတွေဒီရခိုင်ခြေစိုက်တိုင်းသားလူမျိုးတစ်မျိုးဖြစ်တယ်ဆိုတော့ရိုဟင်ညာဆိုတဲ့နာမည်တောင်းဆိုတဲ့ပြဿနာကိုကျွန်တော်လက်ခံမလားလက်မခံဘူးလားနော်ကျွန်တော်တို့ရခိုင်ပဲဖြစ်ဖြစ်အခုကျွန်တော်တို့ဗမာပြည်ဆိုရဖြစ်ဖြစ်လက်ခံတာအမီဂရန့်နေနေပဲဟိုအိန္ဒိယဝင်လာတဲ့လူတွေဖြစ်လက်ခံထားတာဖြစ်တယ်အဲ့တော့ကျွန်တော်တို့ကတိုင်းသားလူမျိုးဖြစ်လက်မခံထားဘူးဒီပြဿနာအရင်ဆုံးရှင်းရမယ်ပြဿနာလို့ကျွန်တော်မြင်တယ်အဲ့ဒီပြဿနာကိုမရှင်းမင်းနဲ့ကြံတဲ့ဟာကိုကြော်ရင်ကြော်လို့မရဘူးရပြဿနာကကျွန်တော်တို့အိန္ဒိယအင်္ဂလိပ်ကကျွန်တော်တို့ဗမာနိုင်ငံကိုကိုလိုနီပြုအိန္ဒိယကိုကိုလိုနီပြုဗမာပြည်ကိုကိုလိုနီပြုတဲ့အခါမှာဗမာပြည်မှာရှိတဲ့ဒီလောဟာတွေကိုအသုံးမလုံလောက်တဲ့တော့အိန္ဒိယနေလောဟာအများကြီးတွန်းထားတာရှိတယ်။တွန်းထားတဲ့အခါကျ1938ခုနှစ်မှာကျွန်တော်တို့ရန်ကုန်မှာကလာမမရေးခေဖြစ်တယ်။ဗမာပြည်အောက်ပိုင်းပေါ့နော်။ကျွန်တော်ကိုညာငုံဗမာအိတ်အိတ်ရတီဖြစ်တယ်။ဖြစ်တဲ့အခါကျတော့ဒီစုံစမ်းစစ်ဆေးအစီအခံစုတစ်ခုဝင်တယ်။ဝင်တဲ့အစီအခံကဂျိမ်းဘက်စတာအစီအခံသာလို့ခေါ်တယ်ဒီအစီအခံသားအရပြောရင်အိန္ဒိယနေပြီးတော့လုံသားမလုံလောက်တဲ့ဘာကြီးမှလေလုံငန်းမှလေလုံသားမလုံလောက်တဲ့အင်းကသွင်းတဲ့အလုံသမားဥကြီးကတင်းတဲ့ကို4000လောက်ရှိတယ်အဲ့တော့များလာရင်လူမျိုးကြီးအဖြစ်ဘာသာကြီးကပြုကတိဖြစ်လာနိုင်တယ်ဒီပြဿနာကိုရှော့ဖို့လိုတယ်ဆိုတော့ဂျိမ်းပါစတာအစီအခံထောက်ပြထားတယ်ကျွန်တော်တို့အနေနဲ့ပထမဆုံးဒီပြဿနာရင်းမြစ်ကိုစဉ်းစားမယ်ဆိုလို့ရှိရင်ဒီပြဿနာဘယ်အဆလဲဆိုတာကျွန်တော်စဉ်းစားဖို့လိုတယ်အဲ့တော့ဒီပြဿနာဘယ်အဆလဲမစဉ်းစားဘဲနဲ့အခုဒီကနေအခုရှိနေချင်းနဲ့ဖြတ်စဉ်းစားရင်ကျွန်တော်ပြဿနာမဖြေရှင်းနိုင်ဘူးလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆောင်းမော်ဆိုကျေးဇူးတူတင်ပါတယ်ဆိုတော့ဟိုကိုအောင်သူငင်းသဘောထားကိုခင်ဗျာအခုဒီကော်ဖီအန်ကော်မရှင်ချန်ပီယံချက်တွေကိုအစိုးရတော့အကောင့်ထဲပေါ်ဖို့ဆိုပြီးဖြစ်နေတယ်ဆိုတော့ဒါသူတို့ရေဝီရဒီဟာကိုဟိုဒီမျိုးလက်ခံထားရလို့ဆိုနေလားဒါပေမဲ့ဒီလိုလက်ခံနေဆိုရင်လည်းဆက်ဆော့ဆရာဦးမောင်ဆိုထောက်ပြတယ်လို့ပြောလို့ဒီပြည်ရင်းကအင်အားစုတွေရောဟိုအပြည့်အဝလက်ခံနိုင်မဲ့အခြေအနေမျိုးရှိရလားကောင်းသူကြီ
းဟုတ်ကဲ့ဒီလိုပါဟိုကျွန်တော်ဦးသိန်းစိန်ခုနပြောတဲ့အစီရင်ခံစာပေါ့နော်သမ္မတဦးသိန်းစိန်ကာလကအစီရင်ခံစာပြန်ကြည့်တော့သူတို့ကကျွန်တော်တို့ပြည်တွင်းရဲ့လုံခြုံရေးအပိုင်းတို့သမိုင်းရေးအပိုင်းတို့တချို့ကိစ္စတွေကိုဟိုလူမှုရေးအပိုင်းပေါ့နော်ဒါတွေကိုကင်တွယ်ဖို့အကြံပြုချက်တွေလည်းရှိပါတယ်အဲ့တော့ဖြစ်ပုံကပြီးခဲ့တဲ့ကာလလှုပ်ဆောင်တဲ့အစီရင်ခံစာတွေတော့ကျွန်တော်ပြစ်ပလိုက်တယ်ပြစ်ပလိုက်ပြီးတော့အခုလက်ရှိကိုဖီအန်နာရဲ့အစီရင်ခံစာကိုကောက်ကင်လိုက်တယ်လို့ဖြစ်တာပေါ့နော်အဲ့တော့ကိုဖီအန်နာအစီရင်ခံစာကကြတော့ဒါကကျွန်တော်လည်းနားလည်နိုင်ပါတယ်သူကနိုင်ငံတကာကလာတော့လူခွေရေးနဲ့ဒီ international norms ပေါ့ဟိုနိုင်ငံတကာစံချိန်စာညွှန်းတွေပဲပို့အခြေပြုပါတယ်အဲ့တော့ပြောမယ်ကျွန်တော်အမြင်ပြောတာကဒီခုနပြောတဲ့ကျွန်တော်တို့ပြည်တွင်းလုံခြုံရေးတို့အချုပ်ချာအာဏာတို့တချို့ပိုင်းတွေကလိမ့်ရင်းတဲ့သဘောမျိုးဖြစ်ပါတယ်ဒီဘက်နိုင်ငံတကာဘက်အမြင်ပိုကဲတဲ့ဟာမျိုးဖြစ်တယ်အဲ့တော့တခုကတော့ကျွန်တော်ဒီနေရာမှာပြောချင်တာကအဲ့တော့အစိုးရကဒီလက်ရှိပြဿနာကိုဘယ်လိုမြင်ပါသလဲပေါ့အဲ့တော့ဆက်ဖွဲ့ဆိုရှင်းပြချက်ကိုအခုချိန်ထိကျွန်တော်တို့မကြားရသေးဘူးဖြစ်နေတယ်ဆိုလိုတာကဦးသိန်းစိန်လက်ထက်မှာဒါနဲ့ပတ်သက်လို့ပြည်သူလူထုကိုရှင်းပြတယ်မိကုံပြောတယ်ဒီလွတ်တော်ကိုအစီရင်ခံစာတင်တယ်ဒါတွေရှိတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်အခုလက်ရှိအစိုးရကရောဒီပြဿနာနဲ့ပတ်သက်လို့သူတို့အနေနဲ့ဘယ်လိုစဉ်းစားရသလဲဆုံးဖြတ်ထားသလဲဒါမျိုးတော့ကျွန်တော်ကြားချင်တဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ကောင်းသူညင်ကျေးဇူးတင်ပါတယ်အခုတော့ကျွန်တော်တို့ဆွေးနွေးပွဲကိုပါဝင်ဖို့ဆက်သွယ်ထားတဲ့လူတွေကိုလည်းကျွန်တော်လှည့်ပေးချင်ပါတယ်အရင်ဆုံးမြစ်တရားခန့်ညင်တာတစ်ခုကတော့ကျွန်တော်တို့ဒီဆွေးနွေးတာဟာဟိုထိလွယ်ရှလွယ်ဟိုကိစ္စရတခုလည်းဖြစ်နေရဆိုတော့ပြဿနာကိုကျွန်တော်တို့ကတော့တစ်ဖက်တစ်လမ်းအပြေရှင်နိုင်မှုပဲရည်ရွယ်ပါတယ်ပြဿနာကိုပိုကြီးထွားအောင်လုပ်ဖို့လည်းမဟုတ်ပါဘူးဆိုတော့ဒီပါဝင်ဆွေးနွေးရသူတွေအနေနဲ့အပြည့်သဘောဆောင်ပြီးဆွေးနွေးစေလိုပါတယ်စိတ်ခံစားမှုတွေကိုလည်းဟိုရှေ့ထဲမတင်စေချင်ပါဘူးခင်ဗျာဒါကတော့ကြိုပြီးတော့မေတ္တာရက်ခံထားတာပါဆိုတော့ကျွန်တော်တို့အရင်ဆုံးကတော့မြန်မာနိုင်ငံကကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်ရဲ့သဘောထားကိုဆွေးနွေးနိုင်ပါတယ်ခင်ဗျာ
နာဒီစစ်ကြီးဆွေးနွေးကြလို့ရတယ်တပတ်ကြီးရတယ်ခိုင်းပြီးနေဘူးတရားဝင်လို့ရှိအောင်လုပ်ပါရဲ။အပန်းကြီးကတော့ဘာသာရေးဒီလိုအကြောင်းပြပြီးတော့နိုင်ငံရေးမှာအကြောက်ရပါရဲ။အမှတ်တည်းကတော့တောင်းလို့တောင်းလို့မိကရက်ကန်လာ။ဟာတောင်းလို့ဒီအရနိုင်ငံရေးပါတီလိုက်ရဲ့အတုံးချပြန်တဲ့အင်ဂျီခွဲပြီးအပြုတ်လုပ်ရပါရဲ။ဒါပေမဲ့အနေနဲ့ကတော့တောင်းလို့လေ
Okay, Jesus, Kokumale. Now, two American Pirans who are Otanga or the Bava, Shin Yahula, Pipare, Shin Yahula, the Boraule, or Luinto Shin Melo Yavarepia.
Okay, right. The Maduno Udian Bio Jesu de Mare. So Udian, who you kind, Bia La Limita de Ule, the Museo of Dakan, the Singa, Madame Liga, Edin de Dama, Udian Senior, so. The Uden Anena Basin and Abunda Loshi and the Leshi Ashe Nega. Hello?
Timapia, Piovia. A telephone line Chadaway. General, now to let Pijamare. Go slime, we compute by a young Muava. Slime, we come to Borale Luin to Shin, Sunina Maracamia.
Okay, Bingali Sureke Sago, Chenudo, Tayendari, Alama Lake and Tarios at the Dread, Chenudo, or Islam Bada Windy Bingali, Lo, Lake Hampuru Lunit in there. Pija in the Chenudo Nanganda, Piena in the Osago. Sister Nibri, what Chenudo Nibri Bari, you see the Kanai, and a Bingali Name, Nedro, Enanganda, Nanganda, Pitia, Romania, Pilla, Chenuzu Sabi Bulure. Now, Bido Ma, Chenudo Balu Pulu, the less you know. ပါလူကြီးထိန်းကြီးဥပဒေကကောင်းတာတော့မဟုတ်ပေမဲ့အဲ့ဒီဥစ္စာကတဲ့ဝင်အောင်လုပ်မယ်ဆိုရင်ဥမာရန်ကုန်လူကြီးတို့ကအများကြီးဟိုတိတ်တီးနေပြီအဲ့တော့ရန်ကုန်မှာလူကြီးကလေးတလောက်မွေးရမယ်နောက်ပြီးတော့မှရခိုင်ပြည်နယ်မှာကလေးတလောက်မွေးရမယ်ဆိုရင်မှလူကြီးကန်တာတာတို့ဘာလို့ပင်ရပြေးတာပဲဖြစ်ဖြစ်နောက်ပြီးဥပဒေနဲ့ထိန်းချုပ်တာပဲဖြစ်လို့မယ်ဘာလို့ဆိုတော့လူထုကကြောက်တာကလူကြီးအ
mi goro o le khan bi lo ma na nga da phin nai le lan chang go o phi yaung na khwin yi go le de lut pye phu lu me tin de
ok ko san pwe go jesu ba chano lo ku tu ma sun ni bwa twet ko email pye phu tha de sa yu le phop pya chin ma le ho sa da saw wa lo di mount tatana american pye yaung so pye phu la ba tu sa ne ne le shi de naw ta ko naw chang ni le pa ni le twet chano lo yin tu shin yo be ပေါ်ဖတ်ပြခြင်းပါလေဒီနေရာမှာသူအကြံပေးထားတာကပြဿနာကိုတဲ့အကောင်းဆုံးဖြေရှင်းနိုင်မယ့်နည်းလမ်းကတော့တမန်တော်ကအဆွေအုပ်ချုပ်မှုအောက်မှာနေပြီးဒုက္ခတွေကိုအသေးချာစစ်စစ်လက်ခံပြီးပြန်လည်နေရာချထားရေးကိုကုလသမဂ္ဂဖွဲ့စည်းနေပူပေါင်းဆောင်ရွက်တယ်လို့ယူဆမိပါတယ်။ချွင်းချက်တစ်ခုအနေနဲ့ကတော့ရာဇဝတ်မှုကျူးလွန်ခဲ့သူတွေကိုအဆွေကအရေးယူဆောင်ရွက်တဲ့နေရာမှာကုလသမဂ္ဂဖွဲ့စည်းတွေနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားသူအနေနဲ့လူ့ခွင့်ရေးဆိုတဲ့တပြားဟောင်းကြီးနဲ့တစ်ဖက်ဆောင်းနေအော်နီယာတွေဆက်မလုပ်ဖို့လည်းအရေးကြီးကြောင်းတင်ပြလိုက်ရပါတယ်ဆိုပြီးသူကရေးပါတယ်။ဆိုတော့ဟိုဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဟိုဆရာဦးမောင်ဆိုးရဲ့သဘောထားကိုလည်းကျွန်တော်ပြန်ပြီးတော့ဟိုသိချင်ပါတယ်ဆက်စပ်ဒီဟိုတော်တော်ရှင်နေတယ်မှာလည်းထောက်ပြသွားတာတွေရှိပါတယ်ဆိုတော့ဒီအခုကျွန်တော်ဒီပြဿနာနဲ့ပတ်သက်လို့ဟိုရခိုင်ပြည်နယ်အရေးအရတော့ပြဿနာတခုမကရှိရတော့သိကြပါတယ်ဆိုတော့အထိပ္ပယ်ဖွင့်ဆိုချက်တွေအမြင်တွေကလည်းတခုမကပိုကြမှာပါဆိုတော့နိုင်ငံတကာအမြင်ပြည်တွင်းမှာတော့မှလည်းအစိုးရရဲ့အမြင်တမန်တော်ဘက်ကအမြင်ဒီဒေသခံအစိုးရတွေလွှတ်တော်တွေရဲ့အမြင်တွေတခြားနိုင်ငံရေးအင်အားစုတွေရဲ့အမြင်တွေလည်းကွဲနေကြအောင်ပါပါဆိုတော့ဒီလိုကွဲလွဲချက်တွေကိုဟိုစူးစိနိုင်မဲ့ရေကန်မြေကန်ရောလက်တလုံးမှာကျွန်တော်တို့ပြည်တွင်းမှာရှိလားခင်ဗျာ
တော်တော့စံတော့ကျွန်တော်အမြင်ရတော့မရှိဘူးဗျအဲ့ဒါကြောင့်ပြဿနာပိုးပြီးတော့ရှုပ်ထွေးနေတာဖြစ်ပါတယ်ဒီပြဿနာမှာကျွန်တော်တို့အရင်ဆုံးရှင်းရမှာဟုတ်အလုံးကတော့1982ခုနှစ်ငရဥပဒေတင်တယ်အဲ့ဒီမှာကျွန်တော်တို့အရင်ဆုံးရှင်းရမယ့်ပြဿနာသည်ဒီဘင်္ဂလီဒီစီအိန္ဒိယနေဝင်လာတဲ့သူတွေလားသူတို့ပြောနေတယ်သူတို့ကအန်သန်ဟိုတန်းသားပေါ့ဟရိညာမီနဲ့တောင်းနေတာမှန်လားမှန်လားမှန်လားမှန်လားဆိုတာကျွန်တော်ပြဿနာရှင်းလင်းမှုလိုတယ်ဒါပြဿနာတစ်ခုဖြစ်တယ်ဒီဟာကိုအရင်ပထမဆုံးရှင်းမှုလိုတယ်သူတို့ဒီအိန္ဒိယနေပြီးအင်္ဂလိပ်ကနေခေါ်သွင်းလာတဲ့လူတွေလားဟုတ်ဒီဒေသမှာအခြေခံတဲ့တန်းသားတွေလားဆိုရယ်ပြဿနာကြီးပထမရှင်းမယ်ပြဿနာဖြစ်တယ်ဒုတိယဒီလိုဝင်လာတဲ့လူတွေနဲ့မှပြီးတော့အဲ့နိုင်ငံသားပြုနိုင်ငံသားနိုင်ငံသားစသဖြင့်80နှစ်ဥရေရနိုင်ငံသားဥရေရဖြစ်ရှင်းမယ့်ပြဿနာဒုတိယပြဿနာဖြစ်တယ်လို့ထင်တယ်ကျွန်တော်တို့ကဥပထမပြဿနာကိုအလုံးကရှောင်းနေကြတယ်ရှောင်းနေလေကျွန်တော်တို့ကပြဿနာပိုဆိုးလေဖြစ်မှာဖ
ဖြစ်ပါဖြစ်တယ်ကျွန်တော်တို့ပထမပြဿနာလည်းရှင်းရမယ်ဒုတိယပြဿနာလည်းရှင်းဖို့လိုရဲလို့ထင်ပါတယ်ဟုတ်ကဲ့ကျေးဇူးပါကိုအောင်သူကြီးသဘောထားကိုခင်ဗျာအခုကျွန်တော်တို့ကဒီရခိုင်ရေးနဲ့ပတ်သက်လို့အထိပ္ပယ်ဖွင့်ဆိုချက်တွေအမြင်တွေကွဲလွဲနေတာတွေကိုစုစည်းနိုင်မယ်အခြေအနေမျိုးတွေဘယ်လောက်များရှိလဲကျွန်တော်တို့မှာဟုတ်ကဲ့ဟိုကျွန်တော်အမြင်ကတော့အခုအစိုးရကိုယ်တိုင်ကဒီပြ
lude, Nepal long wood long yoe, Amakanja Bibu lude, be your Dijana Nepalu, a Uday Saint Kate Lodalu, who Piamiro, Tinjau lude, Loto, your Pizulu, your Wano, so Dari Machidi, not a quadra, General, who Mene Baga, Dane Pataye, Pinyashin, General Fija, Apozi, Lula de Durizi Male, who Lula Sua, Sunu Yenko, Tibelo Queen, Lume Lutene.
အဲ့တော့ကျွန်တော်တို့အဖွဲ့အစည်းတွေမှာကျွမ်းတဲ့ပြဿနာကအခုချိန်မှာလူဟင်းညာခေါ်မလားဘင်္ဂါလီခေါ်မလားအဲ့လိုမှမဟုတ်ဘူးဆိုရင်ကျွန်တော်တို့ကဘယ်လိုခေါ်မလဲပေါ့စသဖြင့်အဲ့လိုစလုံးကယူရလာကစလို့တော်တော်များများကျွန်တော်တို့ကြားထဲမှာဟိုပြဿနာတွေရှိပါတယ်အဲ့တော့ကျွန်တော်မြင်တာကတော့ပို့ပြီးတော့လွတ်လပ်ပွင့်နေတဲ့ဟိုဒီဘိတ်ပေါ့နော်ဆွေးနွေးရေးခွင့်မှုတွေတိကျလိုအောင်မယ်လို့
เออนี่อาลุงโกเกดอาลุงมาเอลียาจาเรอะซงะดิบัวโกยิลียาจาเรอะซงะดิบัวโกยิลียาจาเรอะซงะเปตเปนโกจุลันจาเรอะเยเทมาโกเรนโคริชินมาดาโบดาบาดาอินดีบาดาอะดงคูกายิลียาเรจุลียาโกนงโกเรดามาอะเซนเทดองยาเลเรโกเรดามาอะเซนเทเปเปนโกจุลันยาบาดองยาเลเร ตุ้มเนี่ยตุ้มเนี่ยเราก็ชอบอยู่แล้วเช่นแทบจะไม่มีช่วงนั้นครับอันนี้ที่เด็กเขาพูดเลยฮะอืมตัวเลยเช่นแทบจะลิขิตพูดเลยไอ้เจ้าเนี่ยบาดาวันนี้ก็มีความหมายของเราเลยไอ้เจ้าเนี่ยมีเชื่อสิ่งที่ไอ้เจ้าเนี่ยพูดเลยไอ้เจ้าเนี่ยบาดาวันนี้ก็มีความหมายของเราเลยไอ้เจ้าเนี่ยคุยกัน
อ่าเต็มอ่ะพี่กูจันนโรนอกแท้ที่อีเมลเนี่ยจันนโรส่วนนี้ท่านเลยปกติเลยเล่นเพจมาเลยตัวอ้วนอ่ะดิอุลาตุนตะกงมิวสิกพี่ไปเลยอุลาตุนตะกงมิวสิกก็เลยที่ทำไมกูก็ตัวที่ชี้ท่านเลยเอาสารสารนั่นดูไปพูดท่าว่าเลยเช่นแค่เจ้าดีตัวที่บอกว่าเช่นลิเจกูไปพบพี่เออไปเพจมาเลยทีเนี้ยมาตัวเราดีจะขยันที่จะเช็ดที่ท่านเนี่ยพี่เช่นนี้มาเลยนับปฏิกาตะวันลงด้วยสามพี่เล็กขยันมาลูกคุยชิกามูอ่ะพี่ว่าหลังยุ่งชิกามู
can be a miniature at water, Piwayawa, number Ligaro, Uri Tema, but Duma, Mishiziabe, Uri Sumuyu, a Tatamia, Lisa Lina, a county, Poyawa, Mere, Tao Yin Sinza, Sawapu, Luwale Sobio, to a Yiba, Taro, Sizo, Sia, Umo, Sule, Chetau Piazza, General Tami Variety, to the ဒီကိုင်းပြင်းတဲ့အရင်နဲ့ပတ်သက်လို့ဖြစ်ရှင်းတဲ့နေရာမှာဟိုစစောဆရာထောက်ပြသွားတာအိုင်ဒန်တီတီကိစ္စမျိုးတွေရှိမယ်နောက်တစ်ခုကတည်းကဟိုလုံညုံပြဿနာမျိုးတွေရှိမယ်ပေါ့နော်ဆိုတော့ကျွန်တော်တို့အခုဟိုကုလိုရခိုင်ပြင်းတဲ့ကိစ္စမှာကုဆိုလို့ရှိရင်ဒီနိုင်ငံတကာအမြင်တွေကိုလည်းစစောကောင်းသူငင်းရတယ်ဒါဟုတ်ပဲထောက်ပြသွားပါတယ်အစိုးရ
ဒီယောဂလက္ခဏာဆိုတာကိုစစောကောင်းသူငင်းရတယ်ဒါဟုတ်ပဲထောက်ပြသွားပါတယ်အစိုးရဘက်ကဟိုပေါ့လေရှင်းရှင်းလေးမပြောသေးဘူးလို့ဆိုပါတယ်ဆိုတော့အစိုးရအနေနဲ့လက်တော့ချိန်မှာဒါရှင်းရှင်းလေးဖြစ်အောင်ဘာတွေလုပ်ဖို့ဟိုလိုမလဲဆရာဆရာမြင်ဟုတ်ကျွန်တော်ပြောရတာဟုတ်ကဲ့ဆရာဦးမောင်ရှိဟုတ်ကဲ့အော်ဟုတ်ကဲ့ပထမဆုံးကိုအောင်သူငင်းပြောတာကျွန်တော်တော့ထောက်ခံနေပြအဲ့ဒါဘာ
bahaya khodon ada duri pide, sure. Ayi ikhika mau macam ruan ini, dulu nengah na piu nengah na, eh nengah na film ya sure. Beka senama lah, lomho suru di dalam itu di dalam pide, ruin ya sure, tengah pide sure. Sure, how jono senama, apa usin usin ini yang lupa lu. Jono aida dengan aku masih mana, ada wow. ดาบุฑาบาลาภิสีเนี่ยมุสลิมภิสีจามาชื่อเปรียบคะหลุเปลี่ยนจนเราผิดชิโลไม่เอาดีกว่านะจนเราดาวโหอารมณ์บาเปลี่ยนเลยปฏิบัติน่ะไม่ชื่อหรอกจาနေเนี่ยดาวมุสลิมภิสีดาบุฑาบาลาภิสีก็เปลี่ยนจนเราอเมียนเนี่ยเปลี่ยนไม่สวยเนาะยะคันตันยาเนี่ยละคันมาหมดเนาะ တို့ကနေတဲ့ဖြစ်တာကိုနေတဲ့ဖြစ်တဲ့ကြောင့်တို့ကလက်ခံမှာမဟုတ်အဲ့တော့ကျွန်တော်တို့ကဒီပြဿနာအရင်ရှင်းရမယ်နော်ဒီပြဿနာဒီရိုဟင်ဂျာသုံးဖို့ဘင်္ဂလီဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဆိုတော့ native ဒေသခံဟုတ်တယ်သုံးဖို့တို့ကဒီအင်္ဂလိပ်ကခေါ်သွင်းလာတဲ့လူတွေဖြစ်တယ်ဆိုတဲ့ပြဿနာကိုပထမရှင်းဖို့လိုတယ်ဒုတိယဘယ်လိုပဲဖြစ်ဖြစ်တို့ကဒီဒေသမှာမွေးဖွားပေါက်ဖွားလာပြီဆိုရင်အဲ့နိုင်ငံသားပြုနိုင်ငံသားနိုင်ငံသားဆိုတဲ့ပြဿနာကိုအရင်ရှင်းဖို့လိုတယ်ဒုတိယရှင်းဖို့လိုတယ်အဲ့လိုရှင်းပြီးရင်သူတို့ state သူတို့အစင်တားမော်လေအဲ့နိုင်ငံသားဖြစ်ပြုနိုင်ငံသားဖြစ်နိုင်ငံသားအဲ့အစင်တားတိုင်းသူတို့ကိုခွင့်ရေးပေးဖို့လိုတယ်ကျွန်တော်တို့အဲ့ပြဿနာတခုကိုရှင်းရှင်းလင်းလင်းရှင်းမှဒီပြဿနာဖြစ်ရှင်းနိုင်မယ်လို့ထင်တယ
်ဟုတ်ကဲ့ဆရာဦးမော်ဆက်ကြည့်ပါကျွန်တော်တို့ကိုစွန်းနုဘွက်အတွက်ကိုစာရေးသားပေးပို့ထားတဲ့စာတစာဝင်လည်းဖော်ပြခြင်းပါရဲ့သူကတော့ဟိုမြန်မာတင်မောသားတူပါမဆွမွန်ရင်ဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်နာမည်ဘူသူရိမာတင်မောသားတူပါရခိုင်ပြည်နယ်အရေးပြန်လဲကုစားရေးနဲ့ပတ်သက်ပြီးမပြောခင်ဘင်္ဂလားဒေ့ရှ်ကိုရောက်သွားတဲ့၄သိန်းကျော်၅သိန်းနီးပါးဘင်္ဂလီတွေကိုစိုးရိမ်မှုတစ်ခုဖြစ်မိပါတယ်။ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာပြည်တွင်းစစ်နှစ်ပေါင်းများစွာဖြစ်ခဲ့ပြီးတဲ့နောက်နှစ်ဖက်တိုက်ပွဲတွေကြာနေလို့ကိုမရတော့လို့ထိုင်းမှာထွက်ပြေးခိုလုံကြတဲ့ဒုက္ခသည်တွေရှိပါတယ်။ဒီနှစ်ခုကိုနှိုင်းယှဉ်လိုက်ရင်နယ်မြေစစ်ဆင်ရေးတပတ်ကျော်ပဲလုပ်လိုက်ရတဲ့ရခိုင်ပြည်နယ်အရေးကဘင်္ဂလီဒုက္ခသည်လူဦးရေနဲ့နှစ်ပေါင်း60ကြာတဖြည်းဖြည်းထွက်ပြေးခိုလုံကြတဲ့တိုင်းရင်းသားဒုက္ခသည်ဦးရေဟာသိမကွာတဲ့အခြေအနေရှိတာကြောင့်ဒါဟာအာစာရဲ့ကဘာမှာသူတို့အပေါ်အမှန်ထင်မြင်လာအောင်ကြိုတင်ကြံစီမှုရှိရမယ်လို့ထင်မြင်ယူဆပါတယ်။နောက်ပြီးဘင်္ဂလီဒုက္ခသည်တွေကိုပြန်လည်လက်ခံရမှာ1993ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီမှုအရလက်ခံမဲပဲထားအောင်နေဆက်ခြံစည်းရိုးကိုတော့ခိုင်မာအောင်တည်ဆောက်ရမယ်။ဥပဒေတွေတင်းကျပ်ရမယ်။ခြံစည်းရိုးခိုးဝင်တာနဲ့အိန္ဒိယမှာလို့ပြစ်ခွင့်ပေးတာမျိုးတွေနောက်နေဆက်ဂိတ်တာဝန်ကြောင့်ဝန်ထမ်းတွေလက်စားခိုးသွင်းလို့မရအောင်ထောင်နှံအပြင်တခြားတန်ခတ်မှုမျိုးတွေနောက်ငြိမ်းချမ်းစွာနေထိုင်ကြတဲ့ဘင်္ဂလီတွေနဲ့ရခိုင်သက်စားတဲ့တိုင်းရင်းသားတွေကိုလုံခြုံမှုအပြည့်အဝပေးနိုင်မှသာရခိုင်ပြည်နယ်အရေးပြန်လည်ကူစားနိုင်မှာဖြစ်ပါတယ်ဆိုပြီးသုံးသပ်မိပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဒါကတော့ကျွန်တော်တို့မြန်မာတင်မောသားတူကျွန်တော်တို့ပြဖို့ထားတဲ့စာတစာမှာဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးပွဲတော်ကိုဆက်စောဟိုတယ်လီဖုန်းလိုင်းပြတ်သွားတဲ့ဒီအမေရိကန်ပြည်အောင်စုကအရှင်ရာဟုလာပြန်ပြီးဆက်သွယ်လို့ရပါတယ်အရှင်ရာဟုလာရဲ့သဘောထားကိုလည်းလိုရင်းတွေ့ရှင်းမိတ်လို့ရပါတယ်ခင်ဗျာ
အဲဟုတ်ကဲ့ဒါကြီးမင်္ဂလာပါဟိုဦးဇင်းအနေနဲ့ကပြောမယ်ဟိုဟာအခုလက်ရှိဖြစ်ပေါ်နေတဲ့ပြဿနာရဲ့အရင်အမြင့်ရဲ့အဖြေကတော့ဒီပြဿနာကိုဦးဇင်းကခွေးကိုဂဲနဲ့ပြစ်တာကတော့ခွေးကတော့ဂဲကိုသွားပြီးတော့ကြိုက်တာပေါ့နော်ဂဲကိုဘယ်သူပြစ်တယ်လဲဆိုတာကိုဦးဇင်းကအဖြေရှာဖို့လွယ်ဆိုတော့ဒီကြေညာရဲ့အလုံးပေါင်းချက်ကိုဖြင်းနေတဲ့ဟာကအစိုးရကများနိုင်ငံရဲ့တစ်ခုခုခံဆန်းပြီးတော့မှနိုင်ငံရဲ့လက်ဝတ်ခံပြီးတော့မှရခိုင်လူမျိုးကတည်တံ့ပဲဒါတရားခံမျိုးလုပ်နေသလားဒါလေးစဉ်းစားကြရတယ်ဦးဇင်းလည်းရှိပါတယ်ဆိုတော့2000နဲ့၎င်းမဲ့စစ်ဆင်ရေးပြီးနောက်ပိုင်းမှာ2000လေနဲ့2010ကြာမှာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတဲ့အမေခံနဲ့ဘင်္ဂလီကလားတဲ့တိမ့်မဲ့ချီပြီးတော့အစိုးရအနေနဲ့ပြန်လည်ခေါ်ပြီးတော့အဲ့ဒီရခိုင်ပြည်သားမှာချခဲ့တာတွေလည်းရှိပါတယ်ဒီနေ့တည်းစည်ရင်းနေပါတယ်တော့ဦးဇင်းတို့ပြရတော့မတွေ့ရသေးပါဘူးဒါပေမဲ့နောက်တစ်ခုကဒီရခိုင်ပြည်မှာလက်ရှိပြဿနာကိုဖြေရှင်းဖို့ရအတွက်ရခိုင်ပြည်မှာရခိုင် ALB စတဲ့ AA စတဲ့အဲ့ဒီရခိုင်တပ်မတော်တွေနဲ့အစိုးရနဲ့ပူးပေါင်းပြီးတော့ဒီကောက်ွေရုပ်ကိုလောက်ရမှာဖြစ်တယ်ဒါမှအဲ့ဒီရခိုင်ပြည်သားမှာညီချင်းရဲ့တစ်ခုကိုလည်းရနိုင်နေဖြစ်တယ်အဓိကပြဿနာကတော့အင်္ဂလိပ်လက်ထက်ကဒီဇလားတွေကဝင်လာတယ်ဝင်လာတယ်ဆိုတော့ဦးဇင်းတို့ရခိုင်ပြည်မှာအစတုန်းကကမန်မွတ်စလင်တွေရှိတယ်အဲ့ဒါရခိုင်မျိုးနွယ်စုထဲမှာပါဝင်တယ်အဲ့ဒါကိုရခိုင်နဲ့အတူတူတရားမျိုးနွယ်မျိုးထဲရလဲအကုန်လုံးလက်ခံ
တယ်တင်မဖေရတင်မဖေရတပည့်တော်လည်းအချိန်အများကြီးမရတဲ့အတွက်ဟိုဒီလောက်ဆွနစ်ပေးတာကျေးဇူးထူးတင်ပါတယ်အခုတော့ဟိုအစီအစဉ်ဆုံးမသက်ခင်မှာဒီပင်နယ်ဆွနစ်ရဲ့ပုံကိုယ်တွေကိုဟိုချုပ်နေနေကျွန်တော်ပြန်မေးချင်တာတော့ဒီရခိုင်ပြည်နယ်အခြေအနေတွေကိုဒီအခုလိုနိုင်ငံတကာလည်းပဲအကြီးအကျယ်အားလုံးစိုက်ခံနေရတဲ့အခြေအနေမျိုးမှာပေါ့လေဒီရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ရေရှည်ဖြစ်ရှင်းနေအောင်ဟိုတနည်းပြောမယ်ဆိုရင်တော့ယောဂလက္ခဏာဘာဆိုတော့တမတ်ချက်ဆုံးဖြတ်နိုင်မှုဆိုအရေးကြီးဆုံးဘာလုပ်ဖို့လုံးလဲကိုအောင်သူချင်း
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အစိုးရကိုယ်တိုင်ကလက်ရှိအခြေအနေကဒါ crisis လို့ခေါ်တဲ့အကျတဲ့အခြေအနေဟုတ်သလားမဟုတ်သလားဒါတွေကိုရှင်းပြဖို့လိုပါတယ်နောက်တစ်ခုကကျတော့အစိုးရအနေနဲ့ဒါကိုဘယ်လိုမျိုးစဉ်းစားတယ်ဘယ်လိုကင်တွေ့မယ်ပေါ့နော်ဆိုတော့သိက်ခက်ခဲတယ်ဆိုတော့ကျွန်တော်လက်ခံပါတယ်ဒါပေမဲ့လည်းကျွန်တော်မြင်တာတော့လမ်းပြမြည်ပုံပေါ့ရခိုင်ကိစ္စကိုကျွန်တော်တို့အဆင့်1 2 3 4ဘယ်လိုရှင်းသွားမယ်ဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီလိုလုပ်ပြလို့ရှိရင်ကျွန်တော်တို့ကချက်ချင်းတော့မပြေလည်နိုင်ဘူးဒါပေမဲ့လည်းစဉ်းစားစရာရတာပေါ့နော်အခုချိန်မှာတော့ပြဿနာကကျွန်တော်မြင်တာကအစိုးရကလည်းပါဇက်ပိတ်နေတယ်ကျွန်တော်တို့ပြန်ကြားရေးကစလို့နောက်ပိတ်ဆုံးဟိုတော်တော်များများကပါဇက်ပိတ်နေတဲ့အခါမှာက Janet, Louis Doga, Doro Loa Kaya, Kate, Senga, Kate Lutemar.
Okay. See, I'm almost so the war out, Kamiago, Guanunya Sunni or a solution, Polly, Lu Lampia Mibolo, Posamirku, Chadwabu, not quality, or Gulu, Chatanao, Jay Pishin, and Posamimo, and Pomolene, Sunni Time, Murilo, Santa Piemoli, or Nila Muri, Lotinello, or Guanunya, Tapia, see, I'm almost so the war out, Kamia, General, the Yoga Lakanao, Tija, Quajanamo, Yiji's own party, Lopolu, Messia.
ยีจีซ้องก็อกุละชิขึ้นนี่แหละเฉยๆขึ้นละเนี่ยตะไม้เนี่ยปัดตัดพี่ก็ติติจาจาเป็ดตาได้อภิเดคู่ก็ซัวไปกับไปโหลเลยไอ้ไปโหลเลยไอ้เราไปโหลด้วยนีลางานဖြစ်စီบาဖြစ်စီတခုခုပေါ့ဗျာအဲ့ဒါလုတ်ပြီးဆုံးမဲ့တဲ့တခုထွက်ဖို့လို့တယ်ဒါတော့ဟိုရခိုင်တိုင်းသားတွေလည်းပါတယ်ကျန်လူတွေလည်းပါဖို့လို့တာပေါ့အဲ့ဒီဆုံးမဲ့တဲ့ထွက်လာပြီးအဲ့ဒီဟာကိုကျွန်တော်အကောင့်တွေဖော်ဖို့လို
Yakai bini ni apa ada? Yakai Muslim ni apa? Muslim pengeli Muslim ni apa ada? Tuh, nengah apa ini lekana? Ni apa dia beliau? Beliau fikir macam ni soal ni apa dia? Apa itu siapa beliau? Oh, jangan usir dia macam ni, bau dia macam ni, tanah dia macam ni. No, nengah apa macam ni? Bahamah macam ni pun. No, apa ni apa dia beliau fikir macam ni? Tuh, 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 ni apa beliau? Di bawah ni pengeli Muslim beliau. Di bawah mana? Yang aku, di bawah tu sama fikir mana? Jangan lupa di bawah mana fikir mu, kekai melu jangan tenye. Di yang di bawah mana, yang rom fikir mu lulu. Di yang di bawah mana, tamanya saya di bawah mana fikir de. Tamanya saya di bawah mana, yang sen sen biro, memang kangan fikir. Jangan lupa di bawah mana fikir ni melu temara.
Okay, penuh sini pilih siapa mahu so uang tu ni ni. Kau yang sini ni lulu, saya tak pipu la tu dia alam lebe tu cecut temara, kmiya.
တော်ရလိုင်းဆွေးနွေးခဲ့အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်တနင်္ဂနွေနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းတို့မီတာ30နှစ်40လေးစက်ကိုငားစင်နဲ့လိုင်းလာမီတာ190ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
အမေရိကန်ဆိုရနဲ့မြောက်ကိုရီးယားအစိုးရဒါရိုက်တာဆက်သွယ်မှုရရှိနေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးရက်စ်တေလာဆန်ကပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံခဲ့ပြီးတော့မြောက်ကိုရီးယားရဲ့နျူကလီးယားလက်နက်ပိုင်ဆိုင်ရေးရှေ့တိုးလှုပ်ဆောင်နေမှုကိုဝိုင်းပြီးတော့ဖိအားပေးရမှာတရုတ်နိုင်ငံရဲ့ပူးပေါင်းမှုရရှိရေးကြိုးပမ်းမှုအတွေ့ပီကင်းမြို့တော်မှာရောက်ရှိနေတ
ဒီကနေ့ကျွန်တော်တို့ကဥပဒေကိုပြင်ဆင်တဲ့ဥပဒေကိုကျမကြီးထိခိုက်အောင်တိုက်ခိုက်မှုတွေလုပ်တာကိုတုံ့ပြန်တဲ့အနေနဲ့အိမ်မှာမရှိမဖြစ်နေရမယ်တန်ဝန်တန်းတွေကလွယ်လို့ကျန်တဲ့တန်ဝန်တန်းအားလုံးကိုပြန်ပြီးခေါ်လိုက်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကကြေညာသွားခဲ့ပါတယ် ကျူဘာနဲ့တန်တမန်ဆက်သွယ်ရေးဆက်ပြီးတော့ထားရှိအောင်မှာဖြစ်ပေမဲ့လေအမေရိကန်တန်ဝန်တန်းရဲ့ကျမ်းမာရေးနဲ့ဘေးကင်းလုံခြုံမှုကိုဦးစားပေးလှုံ့ဆော်ရမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောသွားခဲ့ပါတယ် ကိုလံပီးယားနိုင်ငံမှာအစိုးရနဲ့EL&O ခေါ်တဲ့မြို့သားလွတ်မြောက်ရေးသဘုံဖွဲ့လို့ကြအခုလအစောပိုင်းကရရတဲ့နှစ်ဖက်အပြစ်ခတ်ရစေးရေးသဘောတူညီချက်မနက်ဖြန်တနင်္ဂနွေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။အင်္ဂလန်ပရီးမီးယားလိဘောလုံးဖွဲ့တွေကိုဒီကနေ့ကစားကြရမှာအစောပိုင်းကကစားသွားတဲ့ဟစ်ဒယ်ဖီးနဲ့တော့တင်ဟော့စ်ပါမှာတော့တင်ဟမ်ကလေးဂိုးကိုမရှိနဲ့အနိုင်ရရှိသွားပါတယ်။မ
င်ချုပ်ကိုမအေးတနာကြော်တင်ညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်ဒီမှာရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ VO American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VO မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. Welcome.